Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်မေလ30ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမကတော့ဆုမြတ်မွန်ပါရှင်တောင်တရုတ်ပင်လယ်ထဲမှာနိုင်ငံတကာဥပဒေချိုးဖောက်တဲ့လုပ်ရက်တွေကိုတရုတ်နိုင်ငံကလုပ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်ဘောလုံးပရိသတ်တွေအနေနဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အပေါ်အယုံကြည်မှုအခိုက်အမာထားကြဖို့အတွက်ဥက္ကဋ္ဌဆက်ဘလက်တာကတိုက်တွန်းလိုက်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့အကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်လက်ရှိအာဏာရပြည်ထောင်စုချန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဗဟိုကော်မတီဝင်တွေအစည်းအဝေးမှာဗားရီများဆွေးနွေးနေကြပါသလဲ
ဒီကမ္ဘာဝင်မဲ့ကိုယ်စားလှယ်တွေကိုဥရောပပါတီနေနဲ့အပေါ်ကနေဆက်လက်လုပ်ပြီးတော့ယူရီတီမဟုတ်တဲ့အတွက်ကြောင့်ပြည်သူအကြိုက်ကြီးအောင်
ဘဟုကော်မတီဝင်ဖြစ်တဲ့ဦးတင်မောင်ဦးပြောသွားတာဖြစ်ပါတယ်။မချခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ရှင်။ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေကိုနားဆင်ကြရမှာဖြစ်တယ်လို့ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းတရက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကမြေဖို့ကျွန်းဖော်နေတဲ့ကိစ္စကနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးတော့အငင်းပွားစရာဖြစ်နေတဲ့မြေပေါ်မှာနောက်ထပ်စစ်ရေးပြင်ဆင်ဆောင်ရွက်မှုလုပ်ရမှန်သမျှကိုအမေရိကန်ကကန့်ကွက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကပြောကြားလိုက်ပါတယ
် Turning an underwater rock into an airfield simply does not afford the rights of sovereignty or permit restrictions on international air
ရေအောက်ကျောက်တုံးတွေကိုလေယာဉ်ပြေးလည်တွေအဖြစ်အသွင်ပြောင်းလိုက်ရုံနဲ့အချုပ်အချာအာဏာပိုင်တယ်လို့ပြောခွင့်မရှိသလိုနိုင်ငံတကာရေကြောင်းလေကြောင်းသွာလာခွင့်တွေကိုလည်းထိမ့်ချုပ်လို့မရပါဘူးတောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့ဆောင်ရွက်ချက်တွေဟာနိုင်ငံတကာဥပဒေသားတွေကိုဖောက်ဖျက်လိုက်တာဖြစ်သလိုအာရှပစိဖစ်ဒေသတွင်လုံခြုံရေးအစီအမံတွေနဲ့တန်ကင်းတမန်ကင်းကိုအဓိကထားဆောင်ရွက်မဲ့ဒေသတွေနားလည်ထားမှုတွေကိုဖောက်ဖျက်လိုက်တာပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီးကာတာကပြောကြားခဲ့တာဖြစ်ပါတယ်နိုင်ငံတကာမဟာဗျူဟာလေးလာရေး WIWS ကစင်ကာပူနိုင်ငံမှာစီစဉ်ကျင်းပတဲ့ Shangri-La Dialogue ဆွေးနွေးပွဲမှာအခုလိုပြောခဲ့တာဖြစ်ပါတယ်။ပိုင်နဲ့ညင်းပွားနေကြတဲ့တခြားနိုင်ငံတွေထက်ကိုတရုတ်နိုင်ငံကမြန်မြန်ဆန်ဆန်နဲ့ပို့ပြီးတော့ရှေ့ရအောင်လို့ဆောင်ရွက်နေတာဖြစ်တယ်လို့ Shangri-La Dialogue ဆွေးနွေးပွဲမှာတက်ရောက်နေတဲ့ Asia Pacific ဒေသရင်းကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကို American ကာကွယ်ရေးဝန်ကြီးကမိန့်ခွန်းပြောကြားခဲ့တာပါ။တောင်တရုတ်ပင်လယ်ထဲကအဓိကကမ္ဘာသင်္ဘောလမ်းကြောင်းတွေရှိရာသင်္ယံဇာတပေါ်ကျွဲဝတဲ့နေရာအလုံးနီးပါးဟာသူတို့ပိုင်နက်တွေဖြစ်တယ်လို့တရုတ်ကအလေးထားပြောနေပါတယ်။အဲ့ဒီနေရာတချို့ကိုဖိလစ်ပိုင်မလေးရှားဗီယက်နမ်ထိုင်ဝမ်နဲ့ဘရူနိုင်းနိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ပြောနေကြပါတယ်။အာရှဒေသတွင်ဒီလေစီးပြေးပြဿနာအပေါ်စိုးရိမ်နေကြတာနဲ့ပတ်သက်လို့တော့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကပြဿနာအရင်းအမြစ်ကိုအလုံးစုံဖြေရှင်းရမယ်လို့ပြောကြားသွားပါတယ်။မလေးရှားကဥဆောင်ပြီးတော့ရိုဟင်ဂျာတွေအတွက်ယာယီနေရာထိုင်ခင်းတွေပေးထားတယ်လို့လူကုန်ကူးသူတွေရဲ့နောက်ထပ်အမျက်ထုတ်မှုကိုတားဆီးနိုင်အောင်လို့ဆောင်ရွက်နေပါတယ်လို့သူကပြောကြားသွားခဲ့ပါတယ်
။အမေရိကန်နဲ့ကျူဘာနှစ်နိုင်ငံတန်တမန်ဆက်ဆံရေးပြန်ဆတဲ့ခြေလှမ်းတစ်ခုအနေနဲ့အကြမ်းဖက်ဝါဒကိုအားပေးတဲ့နိုင်ငံစည်းရင်းကနေကျူဘာနိုင်ငံကိုအမေရိကန်ပြည်ထောင်စုကပယ်ဖျက်ပေးလိုက်ပါတယ်။ AB လာတော့ကသမ္မတဥဘာမားကျူဘာသမ္မတရာဟူကက်စတိုနဲ့တွေ့ဆုံပြီးမကြာခင်မှာပဲကျူဘာကိုအကြမ်းဖက်ဝါဒအားပေးတဲ့နိုင်ငံစင်းကနေပယ်ဖျက်ဖို့ရှိတဲ့အကြောင်းသမ္မတဥဘာမားကကြေညာခဲ့တာပါဒါဟုအမေရိကန်လွှတ်တော်က45ရက်အတွင်းကန့်ကွက်ပယ်ချခွင့်ရှိခဲ့ပေမဲ့လွှတ်တော်ကမကန့်ကွက်ခဲ့ပါဘူးနှစ်ဖက်တန်ယုံတွေကိုဘယ်တော့ဖွင့်မလဲဆိုတာကတော့အခုထိမသိရသေးပါဘူးလုံဆောင်စရာတွေကြံနေသေးတယ်လို့သမ္မတအင်ဗျူတော်ကပြောပါတယ်အမေရိကန်တန်တမန်ကြီးအနေနဲ့ကျူဘာနိုင်ငံကနိုင်ငံရေးလှုပ်ရှားသူတွေနဲ့လွတ်လပ်လပ်တွေ့ဆုံနိုင်ခွင့်နဲ့အခြားဒီမိုကရေစီအစီအစဉ်တွေဆောင်ရွက်နိုင်ဖို့တောင်းဆိုနေတဲ့အပေါ်ကျူဘာနိုင်ငံဘက်ကတွန်းဆုတ်နေပါတယ်။သမ္မတဥဘာမားရဲ့ကျူဘာနဲ့ပတ်သက်တဲ့မူဝါဒကိုလွှတ်တော်ကပြန်လည်သုံးသပ်မှုအချိန်သက်တမ်းကုန်ဆုံးသွားတဲ့အတွက်ကျူဘာနိုင်ငံကိုအကြမ်းဖက်မှုအားပေးတဲ့နိုင်ငံစင်းကနေနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကအခုတောက်ကြနေမှာတရားဝင်ပယ်ဖျက်ပေးလိုက်တာပါ။ဒါပေမဲ့လည်းကျူဘာနိုင်ငံရဲ့မူဝါဒနဲ့လုပ်ရက်တွေအပေါ်မှာတော့အမေရိကန်ဘက်ကသဘောတာကွဲလွဲစရာတွေဆက်ရှိနေပြီးစိုးရိမ်မကင်းဖြစ်စရာတွေလည်းဆက်ရှိနေတယ်လို့ကြေညာထားပါတယ်။ကျူဘာကိုအကြမ်းဖက်အားပေးတဲ့နိုင်ငံစင်းကနေအမေရိကန်ကပယ်ဖျက်ပေးခဲ့တာကြောင့်ကျူဘာအနေနဲ့ကမ္ဘာဘဏ်လိုနိုင်ငံကအဖွဲ့အစည်းတွေကနေငွေချေးယူနိုင်တယ်လို့အခြားကမ္ဘာငွေကြေးစည်းကွက်တွေနဲ့လည်းထိဆက်လုပ်နိုင်ခွင့်ရှိမှာဖြစ်ပါတယ်။
FIFA ကဘာဘောလုံးအဖွဲ့ချုပ်အပေါ်ယုံကြည်မှုအခိုင်အမာထားကြဖို့အတွက် FIFA ဥက္ကဋ္ဌရာထူးထပ်မံအရွေးခံရတဲ့ Step Letter ကဘောလုံးပြည်သက်တွေကိုတိုက်တွန်းလိုက်ပါတယ်။ FIFA ထိပ်တန်းအကြီးအကဲတွေအပါအဝင်တာဝန်ရှိသူ14ယောက်အပေါ်အမေရိကန်အစိုးရကအာခရီလိုက်စားမှုတွေနဲ့တရားစွဲထားတယ်လို့ဆွစ်ဇာလန်နိုင်ငံကလည်းအကြီးအကဲ9ယောက်ကိုဖမ်းဆီးခဲ့ပြီးတော့ကဘာဖလားအင်ရှင်ရွေးချယ်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲဥက္ကဋ္ဌ Step Letter ကအခုလိုပြောကြားခဲ့တာပါ။လက်ရှိအခြေအနေမှာ FIFA အပေါ်ယုံကြည်ဖို့ခက်ခဲမယ်ဆိုတာနားလည်ပေမဲ့ဘောလုံးပြိုင်ပွဲတွေရဲ့ယုံကြည်မှုပြန်လည်ရလာအောင်နဲ့အဖွဲ့အစည်းအပေါ်ယုံကြည်စိတ်ချမှုပြန်လည်ရရှိလာအောင်သူ့အနေနဲ့ကြိုးစားသွားမယ်လို့ Sepp Blatter က FIFA ရုပ်သံနဲ့တည်ထက်မင်းမြန်ကမ်းမှာပြောကြားသွားခဲ့ပါတယ်။အမေရိကန်အစိုးရရဲ့အခရီးလိုက်စားမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သူ့အတွက်စိုးရိမ်မှုမရှိပါဘူးလို့ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်း Sepp Blatter ကပြောသွားပါတယ်။2018ခုနှစ်မှာရုရှားနိုင်ငံနဲ့2022ခုနှစ်မှာကာတာနိုင်ငံတို့မှာကျင်းပဖို့ရှိတဲ့ကမ္ဘာဖလားအင်ရှင်နိုင်ငံတွေကိုလည်း FIFA ကအပြောင်းလဲလုပ်မှာမဟုတ်ဘူးလို့ Sepp Blatter ကပြောပါရယ် FIFA ဒီဥက္ကဋ္ဌအပါအဝင်ထိပ်တန်းအကြီးအကဲတွေအကြီးအကျယ်လက်ဆားရဲဆိုတဲ့ဆွဲချက်တွေကြောင့် Sepp Blatter ယာရုကနေပြီးတော့ဆင်းပေးဖို့ဖိအားတွေရှိနေချိန်မှာပဲ FIFA ညီလာခံအတွင်းတောက်ကြနေတော့ကလှုပ်ခဲ့တဲ့ရွေးကောက်ပွဲမှာ9ချိန်မြောက် FIFA ဥက္ကဋ္ဌယာရုကိုသူပြန်လဲရရှိခဲ့တာပါဒီကနေ့စနေနေ့မှာ FIFA အမှုဆောင်ကော်မတီနဲ့အစည်းအဝေးကိုဦးဆောင်ကျင်းပတဲ့ Sepp Blatter ကပြန်လည်အရွေးခံရတဲ့အတွက်အေးအေးချမ်းချမ်းပျော့ပျော့ရွှင်ရွှင်ရှိပါတယ်လို့ FIFA ရုပ်သံနဲ့မေးမြန်းကမှပြောသွားပါတယ်။ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာလုပ်ခဲ့တဲ့ FIFA ဥက္ကဋ္ဌရွေးကောက်ပွဲပထမအကြိမ်မှာအသက်86နှစ်ရှိပြီဖြစ်တဲ့ FIFA ဥက္ကဋ္ဌကထောက်ခံမဲ133မဲရရှိခဲ့တာပါ။သူနဲ့ပြိုင်ဘက်ဂျော်ဒန်မင်းသားအလီဘင်အယ်ဟူစိန်ကထောက်ခံမဲ83မဲသာရရှိခဲ့တဲ့အတွက်ဒုတိယကျော်ရွေးကောက်ဆရာမလိုပဲနဲ့ Blatter အနိုင်ရသွားခဲ့ပါတယ်။ဒါပေမဲ့မင်းသားအလီဘင်အယ်ဟူစိန်ကိုထောက်ခံတဲ့ UEFA ဥက္ကဋ္ဌမီရှယ်ပလာတီနီအပါအဝင် UEFA အဖွဲ့ဝင်အားလုံးနီးပါးက FIFA ဥက္ကဋ္ဌယာဒူးကိုရထားတာ18နှစ်ရှိနေပြီဖြစ်တဲ့ Sepp Blatter အနေနဲ့ယာဒူးကနေဆင်းပေးသင့်ပြီလို့လူသိရှင်ကြားပြောကြားခဲ့ပါတယ်။
အမေရိကန်နိုင်ငံစီတိုက်ရိုက်လေရင်ခီးစဉ်ပြန်တန်းတဲ့လေစိတ်တွေမှာအမေရိကန်အကောက်ခွန်အရာရှိတွေကခီးသည်တွေကိုလူဝင်မှုကြီးကြပ်ရေးအကောက်ခွန်နဲ့စိုက်ပျိုးထွက်ကုန်ဆိုင်ရာစစ်ဆေးမှုတွေကိုနောက်ထပ်နိုင်ငံသားလေစိတ်ဆယ်ခုမှလုသွားဖို့စဉ်းစားနေတယ်လို့အမေရိကန်ကပြောခဲ့ပါတယ်။ UK, Belgium, Netherlands, Norway, Sweden, Spain, Turkey, Japan နဲ့ Dominican သမရနိုင်ငံတွေကလေစိတ်တွေမှာကြိုတင်စစ်ဆေးတဲ့အစီအစဉ်တွေလုပ်ဖို့ညှိနှိုင်းဆွေးနွေးနေတယ်ဆိုတာကိုအမိမေလုံခြုံရေးဌာနကတောက်ကြနေမှာကြေညာခဲ့တာပါ။ဆွေးနွေးနေတဲ့ထက်က UK ကလန်ဒန်ဟီထရိုးနဲ့မန်ချက်စတာလေစိတ်တွေပါဝင်ပါတယ်အစီအစဉ်သစ်တွေလုပ်ဖို့စဉ်းစားနေတဲ့လေစိတ်ဆယ်ခုဟာအမေရိကန်စီကလာတဲ့ဒေရင်ခီးစဉ်အများဆုံးလေစိတ်တွေဖြစ်ပြီး2014ခုနှစ်တည်းအဲ့ဒီလေစိတ်တွေကနေခီးသည်တန်း20နီးပါးရှိခဲ့တယ်လို့အမိမီလူညိုရင်းဌာနကပြောပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ခြေညာပေးနေပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်လို့အမေရိကန်နဲ့အီရန်ထိပ်တန်းသံတမန်တွေဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံဆွေးနွေးနေကြပါတယ်။အီရန်စစ်တပ်ပိုင်နေရာတွေစီကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေတွားရောက်စစ်ဆေးနိုင်ရေးနဲ့အီရန်သိပ္ပံပညာရှင်တွေနဲ့တွေ့ဆုံမေးမြန်းခွင့်အရာရေးသမိုင်းဝင်သဘောတူညီမှုရရှိဖို့အတွက်ကြိုးစားနေကြတာပါ။အီရန်နျူကလ িয়ার အရေးအတွက်အပိသက်သဘောတူညီမှုရရှိဖို့နောက်ဆုံးသတ်မှတ်ရရောက်ဖို့တလအလိုဂျနီဗာမြို့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့နိုင်ငံသားအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်တို့ဒီကနေ့တွေ့ဆုံဆွေးနွေးနေကြတာပါ။အီရန်ရဲ့ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမင်နီကတော့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဘလို့သဘောတူညီမှုပဲရရအတူတိုင်းပြည်ရဲ့စစ်တပ်ပိုင်နေရာတွေကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေကိုတွားခွင့်ပေးမှာမဟုတ်သလိုသိပ္ပံပညာရှင်တွေနဲ့လည်းပေးတွေ့မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။အီရန်ကနျူကလ িয়ার အစီအစဉ်ကိုရှော့ချမယ်ဆိုရင်အီရန်ပေါ်အရေးယူပိတ်ဆို့မှုတွေရှော့ပေါက်ပေးမယ်သဘောတူညီချက်အသေးစိတ်အတွက်ကိုအီရန်ညှိနှိုင်းရေးမှုတွေနဲ့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ရုရှားနဲ့တရုတ်နိုင်ငံညှိနှိုင်းရေးမှုတွေကြားမှဆွေးနွေးနေကြဆဲဖြစ်ပါရဲ့ရှင်
။ ఇ တဲ့ပြည်နယ်ကရွှေပြောင်းအခြေချလူသူလေးစီးဒုက္ခသည်4200ကျော်ကိုအီတလီကမ်းခြေဆောင်တပ်ကတောက်ကြနေမှာကယ်တင်နိုင်ခဲ့ပါတယ်။ဒီလိုကယ်ဆယ်ရေးမှာအီတလီရေတပ်ကပါဝင်သူတို့ဥရောပသမဂ္ဂရဲ့ကူညီရေးအစီအစဉ်အဖြစ်ဂျာမန်နဲ့အိုင်ယာလန်နိုင်ငံတွေကတင်မောတွေလည်းဝင်ရောက်ကူညီခဲ့ကြပါတယ်။ရှားပွေးစင်မှာအလောင်း18လောင်းကိုတွေ့ရှိခဲ့တယ်လို့ကမ်းဆောင်တပ်ကပြောပါတယ်။ အရင်တုန်းကအတွေ့အကြုံရဆိုရင်ပင်မနှွမ်းနေတာရေငတ်တာရာသီဥပြင်းထန်တာတွေကြောင့်ဒီလိုသေဆုံးတာဖြစ်နိုင်တယ်လို့ယူဆနေပါတယ
်အမေရိကန်စစ်တပ်ဓာတ်ခွဲခန်းတစ်ခုကနေပြီးတော့ Anthrax ပိုးအရှင်တွေကိုအရင်ထင်ထားတာထက်ပိုပြီးတော့နိုင်ငံသားနဲ့အမေရိကန်ဓာတ်ခွဲခန်းတွေစီကိုမှားပိုးခဲ့တယ်လို့ Pentagon စစ်တော်နောက်ကျောက်ကပြောကြားခဲ့ပြီးတော့အသေးစိတ်သုံးသပ်စစ်ဆေးမှုတွေလုပ်ဖို့အတွက်ကိုအမိန့်ထုတ်ပြန်ခဲ့တယ်လို့ပြောပါတယ်တောင်ကိုရီးယားနဲ့ဩစတြေးလျနှစ်နိုင်ငံအပြင်အမေရိကန်ပြည်ထောင်စုပြည်နယ်ဆက်တပြည်နယ်တွေကဓာတ်ခွဲခန်း24ခုစီကို Anthrax ပိုးအရှင်တွေပိုးခဲ့မိတယ်လို့ Pentagon ပြောခွင့်ရသူပုံမှုကြီး Steve Warren ကတောက်ကြာနေကကြေညာချက်ထုတ်ခဲ့ပါတယ်ယူတာပြည်နယ်မှာရှိတဲ့ဆက်တဓာတ်ခွဲခန်းကနေအမေရိကန်ပြည်နယ်6ခုကအရက်ဖက်စီးပွားဖြစ်သုံးဓာတ်ခွဲခန်းတွေနဲ့တောင်ကိုရီးယားကဆက်တဓာတ်ခွဲခန်းတစ်ခုစီကို Anthrax ပိုးအရှင်တွေမှားပိုးမိခဲ့တယ်လို့ Pentagon ကကြားသာပြောနေတာကပြောကြားခဲ့တာဖြစ်ပါတယ်
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မုံနဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာဆန်ရသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးချင်ပါတယ်။မကြာခင်ကျင်းပတော့မဲ့2015ရွေးကောက်ပွဲအောင်နိုင်ရေးနဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်ရွေးချယ်ဖို့မူသတ်မှတ်ချက်တွေအပါအဝင်သမရလောင်းရွေးချယ်မှုတွေကိုအဓိကထားပြီးလက်ရှိအာဏာရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအစိုးရအဖွဲ့ဝင်တွေနဲ့ဗဟိုကော်မတီဝင်တွေဆွေးနွေးနေကြပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဌာနချုပ်နေပြည်တော်မှာ3ရက်တာကျင်းပတဲ့ဗဟိုကော်မတီအစည်းအဝေးနောက်ဆုံးရသတင်းတွေကိုတော့မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင
်။မေလ29ရက်နေ့ကနေစလို့နေပြည်တော်ပါတီဌာနချုပ်မှကျင်းပနေတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီစရုံးဒအကြိမ်ဗဟိုကော်မတီအစည်းအဝေးမှာပြည်နယ်နဲ့တိုင်းအသီးသီးကတက်ရောက်လာကြတဲ့ပါတီဝင်တွေကမကြခင်ကျင်းပတော့မဲ့2015ရွေးကောက်ပွဲအတွင်းပါဝင်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့သတ်မှတ်ချက်နဲ့အညီအရေးအချင်းပြည့်မီတဲ့မူပေါင်းတွေချမှတ်နိုင်ရေးအဓိကဆွေးနွေးနေကြတာဖြစ်ပါတယ်။2010ရွေးကောက်ပွဲတုန်းကအနိုင်ရခဲ့ပြီးလက်ရှိအစိုးရဖွဲ့နိုင်ခဲ့တဲ့အနိုင်ရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့စရုပ်ဒအကြိမ်ဗဟိုကော်မတီအစည်းအဝေးမှာ2015ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့လက်ရှိပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရန်ကုန်တိုင်းဗဟိုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်ဦးတမောင်ဦးကအခုလိုရှင်းပြပါတယ
်လက်ရှိဒီတော်ရေကောက်ပွဲကော်မရှင်ရဲ့ချမှတ်ထားတဲ့ဥပဒေအတိုင်းဒါပြီးတော့အားလုံးပါတီပေါင်းလို့ရေးဆွဲတဲ့ရေကောက်ပွဲပြည်ရှင်တိုင်းလေးစားလိုက်လာပြီးတော့ဥရောပပါတီအနေနဲ့လည်းရေကောက်ပွဲကြီးကိုလက်လက်ရေးပြတ်တော့ရေကောက်ပွဲဖြစ်အောင်ပါဝင်ဆောင်ရွက်မယ်ဆိုတဲ့သဘောဖြစ်ပါတယ်အမှတ်တရတော့ရေကောက်ပွဲမှာပါဝင်ရှင်ပြမယ့်ကိုယ်စားလှယ်နောက်နေတာအရင်ကလို့2010လို့မပွင့်နဲ့တိုင်းပြည်တိုင်းပြည်နယ်တွေမှာပြည်နယ်တိုင်းဒေသကတိုက်တဲ့လူတွေကိုအိကထားပြီးတော့ဒေသခံလူတွေအချက်ကိုပေါ်ဆောင်ပြီးတော့ရွေးမယ်ဆိုတဲ့သဘောတက်ဝင်ပါတယ်။အမှုတွေတိုင်းကိုရွေးမယ်။ရွေးတဲ့ကော်မတီဖွဲ့ထားတယ်။အဲဒီကော်မတီကနေပြီးတော့ဒီမိုကရေစီနည်းလမ်းတွေကြတစ်တကြရွေးချယ်ပြီးမှအခုဒီမှာဆွေးနွေးတဲ့စာတမ်းမှာဆွေးနွေးတဲ့ချက်တွေကိုခြေခံပြီးတော့ဥဖြူဥဖြူကထားပါလားဥကရှေ့ဒီတာရှေ့ဒီတာမှာဥဒီမအောင်ညာရင်နိုင်မလားနိုင်ဘူးလား။ဥဒီမအောင်ကဒီလူလူလူကျိုးတယ်ဖို့နေရလား။ပါတီကျိုးတယ်ဖို့နေရလား။အဓိကတော့နိုင်ငံတော်နိုင်ငံသားတွေကိုင်းနေမယ်လို့အခြေခံမူကတော့ပိုင်တဲ့နေရာမှာနိုင်တဲ့လူနဲ့ပြိုင်ဖို့ဖြစ်ပါတယ်
။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဥဆောင်တဲ့အစိုးရအဖွဲ့ဖွဲ့စည်းကနိုင်ခဲ့ပြီးတဲ့နောက်တိုင်းပြည်အတွင်းပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဖော်ထုတ်နိုင်ခဲ့တဲ့အတွက်အခုလာမယ့်2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်စေဖို့ပါတီအနေနဲ့ဒီမိုကရေစီနီးကျလှုပ်ဆောင်ကြဖို့ပါတီရဲ့လက်ရှိဥက္ကဋ္ဌဖြစ်သူဥရွှေမန်းကအဖွဲ့မိန့်ခွန်းမှာတိုက်တွန်းပြောဆိုခဲ့တယ်လို့လည်းဥတီမောင်ဦးကပြောပါတယ်
ဒါမင်းတို့ကရေတော့ပါမတရားများလွတ်လပ်ပြီးတော့တရားများသာရေမပွဲဖြစ်ဖို့အတွက်ကိုဦးတို့ဒီတော့ကျောင်းကမမေးပါတီအနေနဲ့ဝိုင်းဝန်းကူညီဆောင်ရွက်ဖို့နောက်တစ်ခုကတော့အတွေ့အကြုံရေတော့ပွဲမှာပါတီအောင်နိုင်ဖို့တဲ့လုပ်ငန်းတွေဖြတ်မှတ်တာပေါ့နောက်တစ်ခုကတော့ရေတော့ပမာဝင်မဲ့ကိုယ်စားလှယ်တွေကိုဦးတို့ပါတီအနေနဲ့အပေါ်ကနေဆက်လက်လုပ်ပြီးတော့ယူရင်းမဟုတ်တဲ့အတွက်ကြောင့်ပြည်သူအတိတ်ကြည့်အောင်ရွေးရကမှာပါတီကရွေးတဲ့လွတ်တော်ကိုယ်စားလှယ်တယောက်ရဲ့အခြေခံသားရှိရမယ့်မူတွေကိုချမှတ်ပါတယ်
။အခုစရုံးတာအချိန်ဗဟိုကော်မတီအစည်းအဝေးမှာအရေးကြီးအခန်းကဏ္ဍဖြစ်တဲ့ပါတီကိုယ်စားလှယ်လောင်းရွေးချယ်တာဝန်ပေးမှုအပါအဝင်2015ရွေးကောက်ပွဲအတွက်သမရလောင်းရွေးချယ်မှုအပေါ်မှာလည်းပါတီတွင်းမဲခွဲဆုံးဖြတ်ချက်တွေအရာဆုံးဖြတ်ကြမှာဖြစ်တယ်လို့လည်းအစည်းအဝေးကိုကိုယ်တိုင်တက်ရောက်နေတဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုကော်မတီဝင်ကပြောပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအခန်းကဏ္ဍမှာနိုင်ငံတော်တည်ငြိမ်ရေးတိုင်းရင်းသားစည်းလုံးညီညွတ်ရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာ ထားတဲ့နာထားပြင်းတဲ့နာပြင်းမယ်ဆိုတဲ့ဥတီချက်ရှိတဲ့အကြောင်းဥရွှေမန်းကအဖွဲ့မိကွန်းမှာပြောဆိုခဲ့တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပြည်ခိုင်ပြိုးပါတီရဲ့သဘောထားကိုဥတီမောင်ဦးကအခုလိုပြောပါတယ
်။ယနေ့ဖွဲ့စည်းပုံအခြေခံဥတီပြင်ဖို့အစတင်ပြင်းနေတာလေပြည်ထောင်စုလက်ထက်နဲ့ပြည်ပါတီဖြစ်ပါတယ်။ပထမအဆင့်ဥပဒေကြမ်းပြင်းနေတာလေဥရောပါတီကအခြေခံပြီးပြင်းနေလာပါတယ်။ဒါကြောင့်ဒါတော့ပြည်ထောင်စုလွတ်တော်မှာပဲသူ့ရဲ့လုံထုံးလုံးဝင်းငယ်ကြီးဆက်ပြီးတော့ဆောင်ရွက်နေမှာဖြစ်ပါတယ်။
ဘ ഹു ကော်မတီအစည်းအဝေးရဲ့အစလက်ရှိပါတီဥက္ကဋ္ဌရဲ့လက်ရှိအာဏာရအစိုးရနဲ့ပတ်သက်ပြီးတန်ရှင်းသောအစိုးရကောင်းမွန်သောအုပ်ချုပ်ရေးရအောင်အနာရပါတီဦးဆောင်တဲ့အစိုးရအဖွဲ့ကဖော်ဆောင်နေချိန်မှာပဲပြည်သူအများယုံကြည်မှုကင်းမဲ့ပြီးတော့အခရီးဆန်နဲ့အပြုတ်မှုပြောဆိုချက်တွေဟာပါတီကလားလူပုဂ္ဂိုလ်ကလားတစုတစ်ဖွဲ့ကလားဆိုတာကိုဘ ഹു ကော်မတီအနေနဲ့သုံးသပ်အကြံပြုပြင်ပေးရမှာဖြစ်ကြောင်းဝေဖန်ပြောဆိုခဲ့တဲ့အပေါ်မှာရွေးကောက်ပွဲနီးလာတဲ့အချိန်ပြည်သူကိုစီယုံတဲ့ဗျူဟာတစ်ခုသာဖြစ်တယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။ဖြစ်တော်တွေကဒီခိုင်ကျိုးပါတီနဲ့အစိုးရအဖွဲ့တွေကဒီခိုင်ကျိုးပါတီကိုဖွဲပြီးတော့ပြည်သူတွေချားမှာတော့မျက်စိလေအောင်လုပ်တဲ့ဗျူဟာတစ်ခုလည်းဖြစ်ပေါင်းဖြစ်နိုင်တယ်လို့မြင်ပါတယ်။
2015ရွေးကောက်ပွဲအောင်နိုင်ရေးအတွက်လက်ရှိအနိုင်ရပါတီဘက်ကကိုယ်စားလှယ်လောင်းတမရလောင်းရွေးချယ်မှုတွေနဲ့ပါတီတွင်းကြိုတင်ပြင်ဆင်မှုတွေကိုနေပြည်တော်ပါတီဌာနချုပ်မှပါတီဗဟိုကော်မတီအစည်းအဝေးကိုမေလ29ရက်နေ့ကနေမေလ31ရက်နေ့အထိကျင်းပနေပြီးတော့ဒီနေ့မေလ30ရက်နေ့မှာတော့တိုင်းနယ်ပြည်နယ်အသီးသီးကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကအစီရင်ခံစာတွေတင်သွင်းတင်ပြနေကြတာဖြစ်ပါတယ်ရှင်
။မဆုမမရှင်အခုကတော့အပတ်စဉ်ခဏတွေကိုအလှည့်ပေးခြင်းပါတယ်။အခုအရင်ဆုံးတော့မတ်ဆုမြတ်မွန်စီစဉ်ပြီးကုသားညုံဦးကူညီတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပ
ါကုသားညုံဦးအွန်လိုင်းမှာတီးကျင်တာတွေရှာရင်လေဘယ် search engine ကိုအဓိကသုံးတာများလဲရှင်
ကျွန်တော်ကတော့ဗျာလူလဲကူကူ Google ကိုပဲသုံးတာများတယ်မဆူမြတ်မွန်ရဲ့တခြား search engine တွေတက်ဆောက်လို့ရှိရင် Google ကပို့ပြီးတော့သုံးရလဲလွယ်တယ်။နောက်ကိုရှာတဲ့အကြောင်းအရာနဲ့ပတ်သက်တဲ့အချက်အလက်တော်များများကိုလည်းပို့ရတယ်ထင်တာပဲဗျာ။ဒါနဲ့ဘာလို့မီးတာလဲဗျာ
။ Google search နဲ့ပတ်သက်လို့အခုတော်တော်ပြောစရာတွေတော်တော်လေးများနေတယ်မလားကိုသားညုံရဲ့။ဒီ mobile လက်ကင်ဖုန်းတွေသုံးပြီးတော့ Google မှာရှာတာနဲ့ပတ်သက်တဲ့အပြောင်းလဲကိစ္စကြောင့်ရောနောက်ကိုဘာတွေရှာခဲ့တယ်လဲဆိုရဲမှတ်တမ်းတွေကိုပြန်ကြည့်ပြီးတော့သိမ်းထားနိုင်ဖြတ်နိုင်အောင်လှုပ်ပေးလိုက်တဲ့ကိစ္စကြောင့်မှာID လောကမှာပြောနေသုံးသပ်နေကြတယ်လေ
စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုရှာရင် Google ကသူ့ရဲ့အကျိုးအတွက်ကြည့်ပြီးတော့သူနဲ့ချိတ်ထားတဲ့စီးပွားရေး website တွေကိုထိပ်ပိုင်းမှာပေါ်အောင်လုပ်ထားတယ်လို့ဆိုပြီးတော့ EU ကတရားစွဲတာလည်းရှိသေးတယ်မဆူပြမုံရဲ့
အဲ့ဒါကလည်းတချောင်းပေါ့အခုလက်ကင် smart mobile phone တွေကနေပြီးတော့ Google သုံးပြီးတခုခုရှာမယ်ဆိုလို့ရှိရင် mobile friendly ဖြစ်အောင်လုပ်ထားတဲ့ website တွေကပဲထိပ်ပိုင်းမှာပေါ်အောင်လို့ Google ကလုပ်လိုက်တယ်လေတဘောကတော့ဒီလက်ကင် smart phone တွေနဲ့အဝင်ခွင့်ကျဖြစ်အောင်လုပ်ထားတဲ့ website မျိုးတွေကပဲ Google ရှာပေးတဲ့ရလက်အဖြစ်ထိပ်ပိုင်းနေရာရောက်မှာအဲ့လိုလုပ်မထားတဲ့ website မျိုးတွေဆိုလို့ရှိရင်တော့ Google search ရလက်ရဲ့ whole out ဘိုင်းကိုရောက်သွားပြီလေအဲ့ဒါကအင်္ဂလိပ်ဘာသာတည်းမဟုတ်ဘူးဒီကဘာလုံးဘယ်ဘာသာနဲ့မဆိုရှာတဲ့ရလက်အားလုံးနဲ့အကျုံးဝင်နေရှင့်
ဟာဒါဆိုရင်တော့ဒီ website တိုင်းက mobile friendly ဖြစ်အောင်လုပ်ကြရတော့မှာပေါ့ဘာလို့လဲဆိုတော့ကျွန်တော်ပါဝင်တော်များများက Google မှာတခခုရှာပြီးဆိုရင်ဒီပြန်ပေါ်လာတဲ့ website တွေတဲကထိပ်ပိုင်းမှာပဲရှိတဲ့ website တွေကိုပို့ပြီးတော့ဝင်ကြည့်ပြတာများတယ်လေအောက်ပိုင်းရောက်သွားလေလေအဲ့ဒီ website မျိုးစီကိုဝင်ကြည့်ဖို့နည်းသွားလေလေပဲဗ
ျဟုတ်တယ်ရှင်စီးပွားရေးလုပ်ငန်း website မျိုးတွေကဒီ Google search ရဲ့ထိပ်ပိုင်းမှာပေါ်ဖို့ပို့တော့အရေးကြီးတယ်လေအဲ့ဒါမှပဲသူတို့ website တွေထဲကိုဝင်လာကြည့်တဲ့သူတွေများမယ်အဲ့လိုလာကြည့်တဲ့နောက်ဆက်တွဲမှာလည်းသူတို့ရဲ့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုရောင်းရမှာမလား Google ပြောတာကတော့ဒီ website တွေရဲ့ mobile friendly ဖြစ်မှုဘယ်လောက်ရှိသလဲဆိုတာပေါ်မှာမူတည်ပြီးတော့ ranking ကိုသတ်မှတ်သွားမယ်လို့ဆိုရဲရှင်အခုဟာလည်းဒီ mobile လက်ကင်ဖုန်းတွေနဲ့ရှာတာနဲ့ပဲသက်ဆိုင်ပါတယ်တကယ်လို့ desktop တို့ laptop computer တို့သုံးပြီးတော့မှဒီ Google ပေါ်မှာရှာရင်တော့ဘာမှပြောင်းလဲမှာမဟုတ်ပါဘူးတဲ့
အခုခေတ်မှာကလူတော်များများကအိတ်ဆောင်ကွန်ပျူတာအသေးလေးလိုဖြစ်နေတဲ့ smart လက်ကင်ဖုန်းတွေကိုအားကိုးနေကြတာကိုအမေရိကမှာဆိုလို့ရှိရင် smart phone ကိုင်တဲ့လူတိုင်းနှီးပါးကဘယ်ပစ္စည်းဘမဝယ်လို့ရလဲဘယ်ဆိုင်မှာဈေးပူတက်တာလဲဘယ်စားတော့ဆိုင်ကဘယ်နာမှာလဲဆိုတော့အားလုံးကို mobile လက်ကင်ဖုန်းတွေပေါ်ကနေပဲရှာကြတာမဟုတ်လားဗျအ
ဲ့ဒါကြောင့်လဲစီးပွားရေး website တိုင်းကိုဒီ mobile phone ပေါ်မှာပေါ်ပြတဲ့အကြောင်းအရာတွေကိုလွယ်လွယ်မြင်အောင်လို့ Google ကလုပ်တာလို့တချို့ကသုံးသပ်တဲ့ဒီ API ရဲ့နည်းပညာသတင်းသုံးသပ်ချက်ထဲမှာဆိုလို့ရှိရင်လူတွေအနေနဲ့ဒီဘယ်လိုနေရာမျိုးမှာဘယ်လိုမျိုးငွေကိုသုံးကြမလဲဆိုတဲ့အပေါ်အများကြီးသက်ရောက်မှုတွေရှိလာနိုင်တယ်လို့လည်းသုံးသပ်ပါတယ်။နောက်ဒီ mobile friendly ဖြစ်အောင်လို့ဘယ်လိုလုပ်သင့်တယ်ဆိုတာကိုလည်းရှင်းပြထားပါတယ်
။ PC computer တွေအတွက် website design ဆွဲရတာနဲ့လက်ကင် phone တွေအတွက် design ဆွဲရတာကွာတော့ကွာတယ်ဗျ။ PC အတွက်ဆိုရင် website တွေက graphic ပုံတွေဝီဝီဆာဆာနဲ့ဖန်တီးထားတာ အဲ့လိုမျိုးဆမ်းမနာကလက်ကင်ဖုန်းဒီပေါ်မှာကြတော့အားလုံးပေါ်လာဖို့ကအချိန်ကြတယ်။လက်ကင်မိုဘိုင်းဖုန်းတွေအတွက် website ဆိုရင်တော့အထူးကစာရီပုံတွေကိုမြ мян ပေါ်လာအောင်လုပ်ပေးရမယ်။နောက်ဆမ်းမနာတွေကိုအပေါ်အောက်လွယ်လွယ်ရွှေ့ကြည့်လို့ရရမယ်။အထူးသဖြင့်ကုန်ပစ္စည်းရောင်းတဲ့ website မျိုးဆိုရင်တော့ရောင်းကုန်ကိုလက်ကင်ဖုန်းတွေပေါ်မှာဝယ်သူဘက်ကလွယ်လွယ်မြင်ရဝယ်လို့ရအောင်လုပ်ပေးထားဖို့ရည်ကြည့်တာဗျ
။လက်ကင်စမတ်ဖုန်းတွေပေါ်ကနေပြီးတော့ Google Search ကိုသုံးကြတာပိုပိုများလာနေတယ်ဆိုတာကိုလည်းစစ်တမ်းတွေထွက်လာနေတော့ mobile device တွေအတွက်ကိုသင့်တော်တဲ့ website မျိုးတွေဖန်တီးကြဖို့တိုက်တွန်းနေတာတော့ကြားပါပြီ။နောက် Google ကဒီသူတို့ဘက်ကအပြောင်းလဲမလုပ်ခင်နှစ်လလောက်ကြိုးပြီးတော့လည်းအတိပေးထားတာပါ
။အခုလို mobile phone ပေါ်မှာရှာတဲ့ရလဒ်နဲ့ပတ်သက်လို့ Google ကပြောင်းလိုက်တာနဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းကြီးတွေ၊ company ကြီးတွေအတွက်ကသိပ်ပြီးတော့ပြဿနာမရှိနိုင်ပါဘူး။သူတို့ရဲ့ website တွေကို mobile လက်ကင်ပစ္စည်းတွေနဲ့သင့်တော်အောင်ပြောင်းလိုက်ကြမှာပဲ။တချို့ဆိုလဲအရင်တဲကကိုအဆင်ပြေအောင်လုပ်ပေးပြီးထားပါဒါပေမဲ့လဲစီးပွားရေးလုပ်ငန်းအသေးစားလေးတွေအတွက်ကတော့အခက်အခဲတွေရှိနေတာပေါ့ဗျာ
အဲဒါကြောင့်လဲနည်းပညာနဲ့ပတ်သက်တဲ့ online သတင်း website တစ်ခုဖြစ်တဲ့ wire.com မှာတော့တော်တော်လေးဝေဖန်ပြီးတော့ကိုရေးထားပါတယ် Google ဟာဒီသူ့အကျိုးအတွက်ပဲဒီကိုကောင်းဆန်ပြီးတော့လုတ်လိုက်တာပါတဲ့အဲ့လိုလုတ်လိုက်တဲ့အတွက်ဒီတန်ဖိုးရှိတဲ့အရေးကြီးတဲ့တကယ်စစ်မှန်တဲ့ website တွေဟာ Google search ရလဒ်မှာဖော်ပြတဲ့စာရင်းရဲ့ဟိုးအောက်ကိုရောက်သွားနိုင်ပါတယ်လို့နည်းပညာပိုင်းကျွမ်းကျင်သူတွေရဲ့သုံးသပ်ချက်တွေနဲ့ဖော်ပြထားပါတယ်Google ဟာဒီအများသုံးနေတဲ့ web မှာသူဖြစ်စေခြင်း၊သွားစေခြင်းနဲ့လမ်းကြောင်းမျိုးဖြစ်အောင်လုပ်တာလို့လည်းပြောထားပါဗျ
။ Search engine land ဆိုတဲ့ search engine တွေကိုလေ့လာသုံးသပ်နေတဲ့ website ရဲ့ area တယောက်ကတော့တကယ်လို့ mobile phone ပေါ်ကနေတခုခုကိုရှာလို့ခက်တယ်။လိုချင်တဲ့အဖြစ်မရဘူးဆိုလို့ရှင်လူတွေက Google ကိုသုံးကြတော့မှမဟုတ်ဘူး။အဲ့လိုမျိုးမသုံးကြရင်တော့ Google ကတစ်ဆင့်တခြား website တွေစီကိုသွားတာနည်းသွားမယ်။ဒါဆိုရင်အဲ့ဒီ website တွေကကြော်ညာတွေကိုအားကိုးနေရတဲ့Google ရဲ့စီးပွားရေးကိုထိခိုက်မယ်ဆိုပြီးတော့သုံးသပ်ပြပါရယ်
။တခုတော့လည်းရှိပါတယ်ဒီလက်ကင်ဖုန်းတွေကိုပဲအားကိုးနေကြရတဲ့လူမျိုးတွေကလည်းပို့ပြီးတော့များလာဖို့ပဲရှိတယ်ဆိုတော့ mobile လက်ကင်ဖုန်းတွေအတွက်အဆင်ပြေအောင်လှုပ်ထားပေးတဲ့ website မျိုးတွေပို့ပြီးတော့များလာလေလေကောင်းလေလေပါ။အဲဒါကြောင့်လည်း Google ကဒီရှေ့ရေးကိုကြိုပြီးတော့အခုလိုလှုပ်လိုက်တာလို့အကောင့်ဘက်ကရေးကြတာယူလည်းရှိပါတယ်
။ Google search အကြောင်းပြောနေလို့ဒီ Google ပေါ်မှာကိုဘာတွေရှာထားလဲဆိုတာတွေအားလုံးကိုအခုပြန်ကြည့်လို့ရတယ်။တင်ထားခြင်းလို့ရှင်လဲတင်ထားလို့ရတယ်ဒါမှမဟုတ်အဲ့ရှာထားတဲ့စာရင်းတွေကိုဖြတ်ပစ်လိုက်လို့လည်းရနိုင်ပြီနော်မဆင်မမော
ဟုတ်တယ်ကိုသားညုံရဲ့ကိုက Gmail သုံးနေရင်းနဲ့ဒီတစ်ခုခုသိခြင်းလို့ Google ပေါ်မှာရှာထားဘူးတယ်ဆိုလို့ရှင်ရင်အဲ့ဒီမှတ်တမ်းအားလုံးကိုပြန်ကြည့်လို့ရတာပါဘယ်နေ့ဘယ်အချိန်တုန်းကကိုဘာအကြောင်းကိုရှာထားဘူးတယ်လဲဆိုတဲ့စာရင်းအစအဆုံးကို download လုပ်ပြီးတော့တင်ထားလို့ရတယ်လို့ဖြတ်ပစ်လိုက်ခြင်းနဲ့ဆိုရင်လည်းဖြတ်ပစ်လို့ရတာပါhistory.google.com ကိုသွားပြီးတော့ကိုယ့်ရဲ့ Gmail အကောင့်နဲ့ဒီ login password တွေနဲ့ဝင်လိုက်မယ်ဆိုရင်ကိုရှာထားသမျှတွေကိုတွေ့ရမှာပါဒီမှာတခုပြောချင်တာကတော့ဒီကိုက Gmail သုံးနေရင်းနဲ့ရှာထားတာတွေကိုပဲတွေ့မှာနော် Gmail အကောင့်တဲကိုဝင်မထားတဲ့အချိန်မျိုးတုန်းကဒီ Google မှာရှာတာတွေဆိုရင်တော့တွေ့မှာမဟုတ်ဘူးရှင်အဲ့မှာတွေ့ရတဲ့စာရင်းအားလုံးကိုတင်ထားခြင်းလို့ download လုပ်မယ်ဆိုရင်လည်းစက်တင်ဘာ download လို့ရွေးလိုက်ရမှာပါGoogle ကဒီကိုယ့်ရဲ့ search လုပ်ထားသမျှကိုစုစည်းပြီးတော့ Google Drive ထဲမှာ folder တစ်ခုအနေနဲ့သွားဖွင့်ပေးပါရယ်။ကိုယ်ပဲတော့ Google Drive ထဲဝင်ကြည့်လို့ရပြီဆိုတာကိုလည်း email ပို့ပြီးအကြောင်းကြားမှာပါ။အဲ့လိုမှမဟုတ်ဘူး။နောက်ကြောင်းရှင်းကျင်လို့ကိုယ်ဘာတွေရှာထားတယ်လဲဆိုရယ်မှတ်တမ်းအားလုံးကိုဖျက်ပြင့်ခြင်းနဲ့ဆိုလို့ရှိရင်လည်း delete ဆိုတာကိုရွေးပြီးတော့ဖျက်လိုက်လို့ရပါရယ်။ဘယ်အချိန်ကာလတွေကစပြီးဖျက်ခြင်းတယ်လဲဆိုတာလည်းရွေးလို့ရပါရယ်။အဲ့လိုမျိုး Google ကလုပ်ပေးလိုက်တာနဲ့ပတ်သက်လို့လည်း online ပေါ်မှာအမျိုးစုံသုံးသပ်ဆွေးနွေးရင်းနေကြပါရယ်ရှင်။
မဆုမြတ်မို့စီစဉ်ပြီးကိုသားညုံဦးကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့အဖတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မတူတာလေးတွေအစီအစဉ်ကိုထုတ်လွှင့်ပေးရမယ့်အလှယ်ပါ။ Golden Land Media ကမညွညွလင်းရဲ့အစီအစဉ်တင်ဆက်မှုဖြစ်ပါတယ်ရှင်။
မင်္ဂလာရှင်အခုဆိုရင်အခုလိုရန်ကုန်မြို့ကြီးအပါအဝင်မြန်မာပြည်တစ်ဝှမ်းမှာဒီလိုကိုပိုင်စေးရုံစေးကန်းကြီးတွေအများကြီးရှိလာပြီဖြစ်ပါတယ်ဒီလိုကိုပိုင်စေးရုံကြီးတွေရှိလာတာနဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေရဲ့သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်လွန်ခဲ့တဲ့နှစ်20လောက်ကပုဂ္ဂလိကပိုင်စေးရုံကြီးတွေရှားပါးခဲ့တဲ့ရန်ကုန်မြို့ကြီးဟာအခုချိန်မှာတော့အစိုးရပိုင်စေးရုံတွေနဲ့အပြိုင်ပုဂ္ဂလိကပိုင်စေးရုံကြီးတွေနဲ့စည်းကမ်းကြီးတွေကိုတော်တော်များများတွေ့လာကြရပြီဖြစ်ပါတယ်။အရင်ကတော့တာမန်ဖျားနာတာလောက်သာကုသပေးတဲ့ကိုပိုင်စေးကမ်းလေးတွေကနေအခုဆိုရင်အရေးကြီးတဲ့ယောဂတွေကိုပါစက်မှတ်ကုသပေးတဲ့စေးရုံကြီးတွေရှိလာခဲ့တာပါ။မြမလူနာအဖြစ်ပြတဲ့အခါတောင်မှကုသမှုစရိတ်နဲ့ဝန်ဆောင်မှုစရိတ်အ ਨੇ စုံတောင်းကနန်းနဲ့ချီပေးရတဲ့ဒီလိုပုဂ္ဂလိကပိုင်စေယုံကြီးတွေကိုလက်လုံလက်စားအခြေခံလူဒန်းစားတွေကတော့အင်မတန်မှသွားရောက်ကူတာကြဖို့ခက်ခဲပါဗါး။အ အခုဆိုရင်အစိုးရပိုင်းစေယုံကြီးတွေမှာလည်းကုသတဲ့ပစ္စည်းကိရိယာတွေပြည့်ပြည့်စုံစုံရှိလာနေပြီးအရင်ကနဲ့မတူတန့်ရှင်းမှုတွေလည်းရှိလာတယ်ဆိုပေမဲ့ငွေကြေးတန်နိုင်ရင်တော့အများစုကပုဂ္ဂလိကပိုင်းစေယုံကြီးတွေကိုပဲသွားရောက်ကုသကြပါတယ်ဒီလိုပုဂ္ဂလိကပိုင်းစေယုံကြီးတွေများများဆဆရှိလာတာနဲ့ပတ်သက်လို့ပြည်သူတွေကတော့အခုလိုသဘောထားတွေပေးကြပါတယ
်ကိုပုဂ္ဂလိကစေယုံတွေပေါ်လာရင်ဒါကတော့ဟိုဒီအထက်တန်းကားလောက်ပဲသူကကောင်းလောက်ဝင်တယ်ပဲကျွန်တော်ထင်တယ်ဟုတ်တယ်သူတို့ရဲ့ဈေးနှုန်းတွေရောသူတို့ရဲ့ဖြေအဆက်ဆက်တွေအကုန်လုံးကကောင်းပါတယ်လူနိုင်တွေပြည့်ပြည့်စုံတယ်ဒါပေမဲ့ကျွန်တော်တို့အောက်ခြေလူတန်းကားတွေတို့ကတော့အဆင်မပြေနိုင်ဘူးညပတ်စံရှိတဲ့လူတန်းကားတွေတော့ပဲဒါအဆင်ပြေနိုင်မယ်လို့ကျွန်တော်ထင်တယ
်အစိုးရဆေးရုံနဲ့ပုဂ္ဂလိကဆေးရုံနဲ့ကွာခြားမှုကတော့ရှိတယ်ဗျဘာကြောင့်လဲဆိုတော့အစိုးရဆေးရုံကတော့ငွေကြေးအတိုင်းတာကတော့နေတယ်ဒါမှမဟုတ်သူမှစက်ပစ္စည်းကိရိယာကြတော့မစုံဘူးပုဂ္ဂလိကဆေးရုံကတော့ငွေကြေးအတိုင်းတာများတယ်သူ့ရဲ့ကူညီမှုတွေအကုန်လုံးပေါ့နော်ဆောင်အစစအရာဆောင်ရွက်ပေးတာတွေကတော့ပို့ပြီးအဆင်ပြေတယ်ဒါမှမဟုတ်ပတ်စံငွေကြေးမှုလည်းပို့ပြီးများရတယ်ပြီးတော့စက်ပစ္စည်းကိရိယာတော့စုံတာပေါ့ဒါတော့အစိုးရစေယုံနဲ့ဒီပုဂ္ဂလိကစေယုံရဲ့ကွာခြားလေပေါ့ကျွန်တော်ရဲ့ဒီပြည်သူတယောက်အနေနဲ့အမြင်လေးပေါ့
ပုဂ္ဂလိကစေယုံတွေပေါ်လာတော့ကောင်းတာပေါ့နော်တမျိုးပြောရရင်တော့ကောင်းတယ်ပေါ့ဒါမှမဟုတ်လည်းကောင်းတယ်ဆိုတာလည်းပတ်စံအဆင်ပြေတဲ့လူတွေကြတော့ဘယ်လိုမျိုးတွေပေါ်ပေါက်လာတာပို့ပြီးကောင်းတာပေါ့စက်ပစ္စည်းတွေလည်းစုံနေလာတယ်လေ
ပုံအများကြီးကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့စေယုံတွေအများကြီးတိုးလာတဲ့ခါကျတော့လူနာတွေပြန်တာတာပို့ပြီးအဆင်ပြေပါတယ်ပို့လွယ်ကူတာပေါ့နော်ကောင်းပါတယ်အကုန်လုံးပို့ပြီးတော့လည်းသဘောကျတယ်အခုလိုစေယုံတွေတစ်ခုပြီးတစ်ခုပုဂ္ဂလိကစေယုံတွေပေါ်လာတာကိုလေဟောပြရတာလွယ်ကူချောငွေလာတာပေါ့
ပုဂ္ဂလိကစေယုံကနေပြီးတော့ဆေးဝါးဒီခမင်းစက်ကြီးရတွေစုံနေတယ်ဒီနေကလာတဲ့သူတွေအတွက်လည်းကောင်းတာပေါ့နော်ဒီသူတို့ကဒီပုဂ္ဂလိကစေယုံဆိုတာသူတို့ကလူတွေသိမရှိလူနာတွေကိုသူစုပေးတယ်အဲ့ဒါပါပဲ
ပုဂ္ဂလိကဆေးရုံပေါ်လာတော့ကောင်းလားမကောင်းလားဆိုတော့ကောင်းပါတယ်ဒါပေမဲ့ဆေးမြန်မြန်ကုသက်တာမြန်တာပေါ့ပတ်စံကုန်တာပဲရှိတာပေါ့ဟိုအစိုးရဆေးရုံကြတော့ပတ်စံမကုန်ပေမဲ့လူဆောင်ရတာကြာတော့နည်းနည်းတော့စိတ်နည်းနည်းညစ်ကြတော့ပုဂ္ဂလိကဆေးရုံကြပတ်စံကုန်ပေမဲ့မြန်တယ်မြန်တော့သက်တာတော့လူလည်းမြန်မြန်ပျောက်တာပေါ့
ပုဂ္ဂလိကဆေးရုံညားလာတော့ကောင်းပါဒါပေမဲ့သူကလူတန်းစားတရအတွက်ပဲဟုတ်ကူပြမယ်တော့ထင်တယ်ဘာလို့လဲဆိုတော့ဒီအဓိကငွေကြေးတက်နိုင်မှာလဲဒီစေယုံတက်နိုင်မှာဆိုတော့စေယုံကြတော့လဲဆိုတော့ငွေဆောင်မှုပိုင်းကနည်းနည်းတော့ဒီသေးဆုံးတဲ့ပိုင်းနဲ့ရှိတာပေါ့ဒါပေမဲ့ဆိုတော့စေယုံကဒီတော်တော်များများဆိုတော့စေယုံပဲပြည့်စုံကြတာလေ
ပုဂ္ဂလိကစေယုံကတော့ပတ်စံတက်နိုင်ရင်ကောင်းတော့ပေါ့ဒီတို့အစိုးရစေယုံကလည်းအရင်နဲ့ဆိုင်ရင်တော့ပိုကောင်းလာပါဘူးအရင်တော့ဆိုရင်တော့စေယုံတွေမှာညက်ပတ်နာပဲသွားလို့ရှိရင်အခုတော့တော်တော်တက်နိုင်မြန်မြန်ရှိပါတယ်ဒါပေမဲ့အစေုံပြမစေုံနေပေါ်တဲ့ခါကျတော့ဆရာဝန်တွေကတော့သိရတဲ့အတိုင်းပေါ့။ဟိုစေုံမှာအမြဲမရှိသလိုဒီစေုံတွေမှာပဲအပြင်စည်းကမ်းတွေမှာပဲသူတို့အချိန်ပြည့်ထိုင်နေရတော့အားလေးတစ်ခုပါပဲ။ကျန်တာတော့အကုန်ကောင်းတယ်။ဘာလို့စေုံရန်ကုန်စေုံကြီးလည်းတော်တော်လေးကိုကောင်းနေပြီပေါ့။ပြင်ထားတာအပြင်စင်းတွေ။ဟောကခင်းထားတာတွေအကုန်လုံးအရင်လိုနန်းဆော်တာတွေပါမရှိတော့ဘူး။တော်တော်လေးကောင်းတယ်။မတူဘူးပတ်စံပေးရတဲ့နေရာနဲ့ပတ်စံမပေးရတဲ့နေရာနည်းနည်းလေးတော့ကွာသွားတာပေါ့။
တာမန်လဲလို့လဲစားအခြေခံလူတန်းစားတွေအတွက်ကတော့ပုဂ္ဂလိကပိုင်းဈေးရုံကြီးတွေနဲ့ဈေးကမ်းကြီးတွေဟာဈေးကြီးတဲ့အတွက်အဲ့ဒီဈေးရုံတွေကိုမသွားကြဘူးဆိုပေမဲ့အခုဆိုရင်ရန်ကုန်မြို့မှာပုဂ္ဂလိကပိုင်းဈေးရုံတွေကအစိုးရပိုင်းဈေးရုံတွေအရေးအတွက်ထဲနှစ်ဆနီးပါးရှိလာနေပြီဖြစ်ပါတယ်။ဈေးရင်းညပြင်းစနစ်နဲ့ကုသပေးတဲ့အစိုးရဈေးရုံတွေမှာရိုးရိုးမီးဖွားမဲ့မိခင်လောင်းတယောက်ဟာဈေးဘုံနဲ့တခြားဝန်ဆောင်စရိတ်အတွက်တသိန်းလောက်ပေးနိုင်ရင်မီးဖွားလို့ရတယ်ဆိုပေမဲ့ပုဂ္ဂလိကပိုင်းစေယုံတွေမှာတော့အနည်းဆုံးသိန်း20လောက်တော့ကုန်ကြစီရှိတာပ
ါဒီလိုအစိုးရပိုင်းစေယုံတွေနဲ့ပုဂ္ဂလိကပိုင်းစေယုံတွေစိတ်ကူတာမှုကုန်ကြစီမတူတယ်လို့ပဲစိတ်ကူတာမှုပေးနေတဲ့တချို့ဆရာဝန်ကြီးတွေသူနာပြုဆရာဆရာမတွေစေယုံဝန်ထမ်းတွေရဲ့ပေါ်ရွေမှုနဲ့အပြုံးတွေမတူတာကလည်းမတူတာလေးတွေလို့ပဲပြောရမှာပါရှင်ကျွမ်းညိုညိုလွယ်ပါ
မညညိုလွင်ရဲ့မတူတာလေးတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အဖတ်စဉ်စနေနေ့ညချမ်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ် VO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့တယ်ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလို့တယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့ကိုသားညွန်ဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်မဲ့စနေနေ့ညချမ်းထိုက်ရိုက်လေလံအစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညပိုင်းထိုက်ရိုက်လေလံအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမဲ့အကြောင်းအရာကတော့ဒီတိုင်းသားနိုင်ငံရေးပါတီတွေရဲ့ခန့်ကဏ္ဍဖြစ်ပါတယ်။ဘာကြောင့်ပြောရလဲဆိုတော့ခုဒီလာမယ့်ရွေးကောက်ပွဲမှာထူးခြားပါပဲကျွန်တော်တို့ဒီအဓိကတနိုင်ငံလုံးလွှမ်းခြုံတဲ့နိုင်ငံရေးပါတီကြီးတွေရှိသလိုပဲဒေသအလိုက်တိုင်းသားဒေသအလိုက်သူတို့ကိုစားပြုကြတဲ့တိုင်းသားပါတီတွေရှိတာလည်းတွေ့ရမှာဖြစ်ပါတယ်အဲ့တော့ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာဆိုရင်တော့တိုင်းသားပါတီတွေတော်လေးအနံ့ရခဲ့တာသတိထားမိပါပါရှမ်းတို့ရခိုင်တို့ဘက်တီမှာဆိုလို့ရှိရင်ဒါကြောင့်မို့အခုလာမယ့်ဒီရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းတိုင်းသားပါတီတွေရဲ့အခမ်းကဏ္ဍသူတို့ရဲ့အခြေအနေဘယ်လိုရှိမလဲအဓိကတော့သူတို့ဒေသတွင်းမှာပါတီကြီးတွေနဲ့ရှင်ပြိုင်ရတဲ့အခါမှာဘယ်လိုအခြေအနေတွေကြုံရနိုင်လဲဒါကိုကျွန်တော်တို့ကိုတုံးသက်ဆွေးနွေးဖို့စီစဉ်ထားပါရယ်အဲ့တော့အဓိကအပိုင်းဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါရယ်ပထမဆုံးတူကတော့ဒီကချင်ပြည်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာတူးကြာဖြစ်ပါရယ်ခင်ဗျာနောက်တူကတော့ဒီ RNDP ရဲ့ဒီတောင်ရှိခေါင်းဆောင်တူဖြစ်တဲ့ဦးလှစောဖြစ်ပါရယ်နောက်တစ်ယောက်ကတော့ဒီမြန်မာနိုင်ငံရေးလီလာတုံးသက်တူဖြစ်တဲ့ဒေါက်တာရန်မျိုးသိန်းဖြစ်ပါရယ်ခင်ဗျာ3ဦးမှာတော့ဒေါက်တာတူးနဲ့ဒေါက်တာရန်မျိုးသိန်း2ဦးလေးလိုင်းပေါ်ရောက်နေပါပြီဒေါက်တာအာဦးလာဆိုကျွန်တော်တို့ဒီဖုန်းခေါ်ယူနေဆဲဖြစ်ပါရယ်သူကရခိုင်ပြည်နယ်မှာရောက်နေတော့ကျွန်တော်ဖုန်းလိုင်းတွေအခက်အခဲဖြစ်နေပါရယ်အရင်ဆုံးကျွန်တော်ဒေါက်တာတူးကြာကိုမေးကြည့်ပါရစေခင်ဗျာဒေါက်တာတူးကြာကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပြီ
ဟုတ်ကဲ့ဒေါက်တာတူးကြာကျွန်တော်ခုနကပြောသလိုပါပဲတူးကြာကဒီမကြာမီရက်တရားဆိုရင်တော့ဒီပါတီကြီးလို့ပြောရမယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကမွန်ပြည်နယ်ကချင်ပြည်နယ်ခီးစဉ်တွေတွားရောက်တာတွေ့ရပါတယ်ခင်ဗျာအဲ့တော့ဒေသကလူလူတွေအဲကြိုးစူကြတာလည်းကျွန်တော်တို့တွေ့ရပါတယ်တော်များများပေါ့တိုင်းသားလူလူတွေအဲ့တော့အနေအထားကကျွန်တော်မြင်နေရတာတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းသူကတိုင်းသားဒေသအလုံးမှာဝင်ရောက်ရှင်းပြမယ်ဒေါ်အောင်ဆန်းစုကြည်ကိုတိုင်ဥဆောင်ပြီးတော့စီရင်ဆင်းတဲ့သဘောမျိုးလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့တိုင်းသားပါတီတွေနဲ့ထိတ်တိုက်တွေ့မဲ့သဘောတော့ရှိနေပါတယ်ဦးလအာဒေါက်တာတူးကြရဲ့အမြင်စိုးရင်ကျဘယ်လိုများရှိပါလဲ
ဟုတ်ကဲ့ကျွန်တော်အမြင်ကိုပြောပြရမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံကအခုအချိန်ခါမှာဒီဖက်ဒရယ်ပြည်ထောင်စုကိုဦးတည်နေတဲ့အချိန်ခါဖြစ်တယ်ကိုယ်ပိုင်ပြသခုနန်းတော်ခွင့်ရကိုယ်ပိုင်ဥချုပ်ရဲကိုတားနေတဲ့အချိန်ခါလည်းဖြစ်တယ်ဒါကြောင့်မလို့ဒီ2015ရုပ်ောက်ပွဲကနေစပြီးမှအဲဒီပြည်ထောင်စုတန်ဆောင်တဲ့အဲလူပုံလုံးကြီးဒီကိုပုံဖော်သားတယ်လို့ကျွန်တော်မြင်ပါတယ်။အဲကြောင့်ဒီပါတီကြီးရဲ့လည်းမရှိတင်လားရှိတင်ပါတယ်ဒါပေမဲ့တိုင်းသားပြည်နယ်ဒီမှာတော့တိုင်းသားပြည်သူလူထုရဲ့အဲဒီစံတာအဲခင်ဟတ်ကျဲတဲ့တိုင်းသားအဲဒေသမှာဖွဲ့စည်းထားတဲ့အဲဒီပြည်နယ်ပါတီရဲ့နည်းနဲ့ဒါအတိတ်ကအခန်းကဏ္ဍမှာလှုပ်ရှားသွားတယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်မလို့ဒီတိုင်းသားဒေသမှာဒီဒီပါတီကြီးတွေရဲ့ဒီကျွန်တော်တို့ချုပ်ကိုင်မှုကိုရပ်ဆိုင်ပြီးတော့မှဒီပိုင်းရတဲ့ဒေသကဖွဲ့စည်းထားတဲ့ပြည်내ပါတီတွေကိုဦးစားပေးတင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဒါမှလည်းပဲကျွန်တော်ကဒီပြည်ထောင်စုအနေနဲ့ဒီကျွန်တော်ကညင်းကြေးကိုလည်းအများဆုံးရရှိနိုင်မယ်။အဲ့တော့ကျွန်တော်တို့ဒီတိုင်းဒေသတွေဒီမှာတိုင်းဒေသခုဒေသခုပြည်내ဖွံ့ဖြိုးတိုးတက်ရေးကိုဒီဒေသခံကြည့်သူတွေအနေနဲ့ဒီဒါလက်တွေ့ကြောက်ပုံလုံးကန်ဆောင်ရွက်သွားနိုင်မယ်အနေအထားမျိုးပေါ်ပေါက်လာနိုင်တယ်လို့ကျွန်တော်မြင်တယ်။ကျွန်တော်နိုင်ငံကပြောမယ်ဆိုရှင်တော့ဒီနိုင်ငံကြားကတခြားနိုင်ငံတွေနဲ့မတူတဲ့အချက်တွေရှိတယ်။ဥပမာအမေရိကတို့အင်္ဂလန်တို့ဆိုလို့ရှင်ပါတီကြီးရှိတယ်။ဒါပေမဲ့သူတို့ကဒီပါတီဒီပြည်နယ်ဖွဲ့စည်းရေးနေရာမှာဒီလူမျိုးအချင်းခံပဲနေတယ်။သူတို့ကချက်ခံဖွဲ့စည်းထားတဲ့နိုင်ငံတွေဖြစ်တဲ့အတွက်ကြောင့်သူတို့နိုင်ငံမှာတော့ပြည်နယ်ဒီမှာပြည်နယ်ပါတီတွေမရှိဘူး။ဒါပေမဲ့ကျွန်တော်နိုင်ငံမှာတော့လူမျိုးအချင်းခံဖွဲ့စည်းထားတဲ့တိုင်းဒေသပြည်နယ်တွေဖြစ်တဲ့အတွက်ကြောင့်တိုင်းဒေသပြည်နယ်တိုင်းမှာလည်းတိုင်းသားဒီပါတီဒီပြည်နယ်ပါတီဒီရှိတာရှိပါလေအဲကြောင့်မို့ဒီတို့လွတ်လပ်ရေးရခ ကျွန်တော်ဒီပါလီမန်ခေတ်တုန်းကကချင်ပြည်နယ်မှာဒီပါတီတုံးရရှိပါတယ်အဲ့ဒီပါတီကတော့ဦးစောလုံးဦးဆောင်တဲ့ကျန်းစီဆိုတဲ့ကချင်အမျိုးသားကွန်ဂရက်ပါတီဖြစ်တယ် နော်ပါတီတခုကတော့စမတ်ဝါစနာနော်ဦးဆောင်တဲ့ဒီပုံရံကွန်ဖန်ပုံစပါတီဖြစ်တယ်နော်ပါတီတခုကတော့ဒီဒူဝါဇော်ရီပုံဆောင်တဲ့ပုံရံဘမ်ရုံပုံစပါတီဒီပါတီတွင်ကပဲကချင်ပြည်နယ်မှာဒီလုတ်ချခဲ့တာရှိတာအဲကြောင့်မလို့အခုလည်းပဲကျွန်တော်ကဒီဒီတော်စုပုံစံနဲ့တွားကြမယ်အချိန်ကလည်းရောက်ရှိလာပြီလို့ကျွန်တော်မြင်တယ်ဒါကြောင့်ဒီ2005ကကြီးကပဲစပြီးတော့မှ ဒီတိုင်းသားဒေသတွေမှာဟောအရင်ကလိုပဲတိုင်းသားပြည်နယ်ကဖွဲ့စည်းထားတဲ့တိုင်းသားပြည်နယ်ပါတီတိုင်းသားပါတီတွေကအဓိကအလုပ်ချသွားပြီးတော့မှဒီဒီရုပ်ကပဲ2005ကရုပ်ကပဲပြည်နယ်ပါတီကအဓိကနေရာအဓိကနေရာယူပြီးတော့မှဒီပြည်နယ်အစိုးရဖွဲ့စည်းနေရာမှာလည်းအဲ့ဒီဒီ ဒီကုတ်ကြီးရောမှာဒီပြည်နယ်ပြည်သူလို့ထုတ်ရဲသဘောထားသာဒီပုံစံမျိုးနဲ့ဖွဲ့စည်းသွားတာအကောင်းဆုံးဖြစ်နေလို့ကျွန်တော်အဲ့လိုယူဆတယ်ကျွန်တော်နောက်တစ်ခုမေးချင်တာကပါတီကြီးရဲ့နေနေကတော့ဒါပြောမယ်ဆိုလို့ရှိရင်ဒီမတယ်မှာနောက်ဒီဥစ္စာဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီ ချင်းပါတယ
်အ
ဲကြောင့်မလို့ကျွန်တော်မြင်တာကပါလဲဆိုပြီးမြတ်ဆေကမြို့ကပဲစပြီးတော့မှပြည်နေစင်မှာဒီပြည်နေပြည်သူလူထုရဲ့သဘောထားကိုသင်ဟတဲ့အနေနဲ့ပြည်နေပါတီတွေကအထူးတစ်ဖြစ်ဒီဒေတာအခြေအနေကိုစုကင်ပြီးတော့မှဒီဒေတာရဲ့ကံကြမ္မာကိုစတင်ဖန်တီးပေးသွားနိုင်တဲ့အနေအထားမျိုးပေါ်ပေါက်လာစေချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီမှာဖြတ်မိချင်တာကပြောမယ်ဆိုရင်လက်ရှိအနေအထားမှာပါတီကြီးဆိုရင်တနင်္ဂနွေလွှမ်းချုံနိုင်တာပါတီနှစ်ခုရှိပါလေအဓိကကတော့ဒီလက်ရှိအာဏာရကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါလေနောက်တစ်ခုကတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဖြစ်ပါလေကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကလည်းသူတို့ပြောမယ်ဆိုရင်သူတို့ရဲ့မူထဲမှာဖရယ်ပြောင်စုတိဆောက်ရေးဆိုတာပါပါလေနောက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပြောမယ်ဆိုရင်လည်းသူတို့ကပြောနေတာဟိုတလောဆိုဒေါန်ဆန်းစုကြည်ကပြောတာသူတို့ပါတီဟာပြောင်စုပါတီဖြစ်ပါလေပြောင်စုသားအားလုံးနဲ့ဖွဲ့စည်းတာပြောင်စုပါတီဖြစ်ပါလေလို့ပြောနေပါတယ်ခင်ဗျာဒေါက်တာတူးကြအဲ့ဒီယူဆပုံမှန်ကိုဘယ်လိုရှိပါလဲ
ဟုတ်ကဲ့ဒါတော့ဟုတ်ပါတယ်ဒီတော့သူစဝန်လို့အနေနဲ့ဒါစီစီပြောမယ်ဆိုတော့မှန်ပါတယ်ဒါမဲ့ဒီကျွန်တော်ကကိုယ်ပိုင်ဥချိုရဲ့ကိုယ်ပိုင်ပြတ်တန်းခွန်စေဆိုတဲ့ဒီအခုရင်းနဲ့ပတ်သက်ပြီးတော့မှဒီပြည်နယ်သားတွေဟာဒါမိမိပြည်နယ်မှာဒါဒီပြည်နယ်ရဲ့ကာကြမ္မာကိုအဓိကဖန်တီးပေးနိုင်တဲ့ဒီပါတီဒီပြည်နယ်ပြည်နယ်ပါတီဒီရှိတယ်အဲ့ဒါတခြားနိုင်ငံတွေလည်းကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ဥမာအိန္ဒိယမှာလည်းဒီနာဂကိုယ်ပိုင်ဥချိုရဲ့ပြည်နယ်ဆိုရှိတယ်အဲ့မှာဒီနာဂအမျိုးသားပါတီ NNP ဆိုရှိတယ်အဲ့ဒီ NNP ကဒီရုပ်ပွဲတိုင်းမှာနိုင်ပြီးတော့မှနာဂပြည်နယ်ရဲ့တန်ကြမာကိုတိုင်းတော်ဖြည့်ဆည်းပေးထားတဲ့ဒီအဓိကဥချုပ်ရေးရန်ပြားကိုကန်ပေးထားတဲ့ပါတီပြတဲ့နေနဲ့ဖြစ်ဖြစ်ပေါ်ပေါ်ရှိနေတာတွေ့ရတယ်ဒီလိုရှိရင်ဒါအင်ဒိုနီးရှားမှာလည်းအာရှပြည်နယ်အာရှပြည်နယ်မှာလည်းဒီအာရှပြည်နယ်ပါတီတရားပဲအထူးအဓိကဒီပြည်နယ်ရဲ့ဥချိုရရန်ပြားကိုချုပ်ကြိုင်ပြီးတော့ဒီပြည်နယ်ရဲ့ကံကြမ္မာကိုဖန်တီးပေးတော့နေတာကိုတွေ့ရတယ်။အဲဒီပုံစံမှာပဲကျွန်တော်နိုင်ငံမှာလည်းဒီပြည်နယ်ဒီမှာဆွေးရှိရင်တော့ပါတီကြီးလည်းရှိတယ်လားရှိတယ်ပါ။ဒါပေမဲ့အချို့ကြည့်ဒီပြည်နယ်ဒီမှာပြည်နယ်ရဲ့ဒီကံကြမ္မာကိုခိုင်းနေဖြစ်ရှင်းတော့တဲ့ဒီအပိုင်းဒီမှာဒီဒေရခံပါတီတွေကပြည်နယ်ပါတီကအဓိကတာဝန်ယူသွားတာအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။
အခုကျွန်တော်နိုင်ငံရဲ့ဒီဖွဲ့စည်းပုံကိုကြည့်မယ်ဆိုလို့ရှိရင်那套系的其他物理数据呢，存在这张阿信的，比方说这张皮的，咱们你大家阿信的，比方说这个三年里的对呀的，反正就是按那块位也就是没六年里了，那不就该木吧？明年的，那个这批就是按那块位也两个大块位的六部就阿的，然后呢，过四年里吧的，那个大里我就那个库啊，咱们不破地里头就那明白。
OK， 看到，都叫见到看到的，见到的查四年里头都叫没进入吧？都
叫。
Hello。ဟုတ်ကဲ့ဒါတူးကြလေလိုက်မှုမှာခဏနေထားပြီးပါအောင်ခင်ဗျာကျွန်တော်တခြားဆွေးနွေးမဲ့သူတယောက်ဖိတ်ခေါ်ခြင်းလို့ပါကျွန်တော်ဦးလာစောတော့ခေါ်နေပါတယ်ဖုန်းလိုက်ခေါ်လို့မရပါဘူးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ခြင်းပါဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာဟယ်လိုကိုရံမျိုးသိန်းကြားပါလားခင်ဗျာဟယ်လိုအကူရံမျိုးသိန်းလိုင်းမကောင်းပါဘူးကျွန်တော်အဲ့တော့ဒေါက်တာတူးကြလေလိုက်မှုမှာခဏနေထားပြီးပါအောင်ကျွန်တော်သရရှင်တူးကနေပြီးတော့ဒီဆွေးနွေးပွဲအတွက် ပေးပို့တဲ့စာကိုအရင်ဖတ်ပြလိုပါတယ်ပေးပို့တဲ့လူကတော့မမဦးပါတဲ့သူဆွေးနွေးတာကတော့ဒီမြမပြည်ဟာဆက်နာရှင်တွေရဲ့အချိုးမကျလာတဲ့ကောက်ရိုးခြေတော့မျက်ခြေတော့မျက်ကန်းညံကန်းစီမံခန့်ခွဲမှုအောက်မှာကမ္ဘာမှာအလွန်နှုံချလာတဲ့တိုင်းပြည်အင်အားချိနေလာတဲ့တိုင်းပြည်လူရမုံနဲ့တိုင်းပြည်တစ်ခုဖြစ်သွားခဲ့တာကြားပါပြီတဲ့တကယ်လို့ဒီလူရမုံနဲ့နိုင်ငံကြီးတစ်ခုဖြစ်ချင်တယ်ဆိုရင်တော့ပါတီကြီးတွေအင်အားကောင်းကောင်းနဲ့ရှင်ပြိုင်ဥဆောင်မှပဲအင်အားကြီးလာမှာပါတဲ့အမေရိကန်ပြည်အောင်စုမှလည်းဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီကြီးနှစ်ခုပဲအဓိကရှင်ပြိုင်ကြသလိုပဲအင်္ဂလန်မှာလည်း Labour Party နဲ့ Conservative Party ကြီးနှစ်ခုပဲအဓိကရှင်ပြိုင်နေကြတယ်မဟုတ်လားတဲ့မမအူရည်ထားတဲ့စာပါအဲ့တော့ခုနကပြောသွားတဲ့ဒေါက်တာတူးကြပြောသွားတဲ့ထဲမှာတော့ဒီအမေရိကန်ပြည်အောင်စုမှရှိတဲ့ပါတီကြီးနှစ်ရက်ထားတဲ့ပုံစံမျိုးနဲ့မြန်မာနေအခြေအနေမတူလို့ပါဆိုပြီးတော့ဖြေသွားတော့ဒီမေကွန်ကတော့ဖြေထားပြီးဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တစ်ချက်ဒေါက်တာတူးကြကိုအဲ့မှာသူမေးထားတဲ့မေကွန်နဲ့ကဆက်ဆက်ပြီးမေးချင်ပါတယ်။ဒေါက်တာတူးကြကြားပါလားခင်ဗျ။ဟုတ်က
ြားပါ
တယ်။ဟုတ်ကဲ့ဒေါက်တာတူးကြသူပြောသွားတဲ့ထဲမှာကတော့ကျွန်တော်တို့ဒီအမျိုးသားဒီမိုဆီဖွဲ့ချုပ်ဘက်ကတာဝန်ရှိသူပြောတဲ့တွေ့အချို့ပြောတဲ့အထက်မှာကောအဲ့အချက်ကိုကျွန်တော်ပြန်ထောက်ကြည့်လို့ပါအခုလို့ဒီနိုင်ငံရေးပြောင်းလဲအခြေအနေမှာဒီပါတီအင်အားကြီးကြီးတစ်ခုအတိုက်ခံအင်အားပါတီကြီးကြီးတစ်ခုရှိဖို့လိုတယ်လို့ဆိုတော့ခိုင်အောင်မှာရှိဖို့လိုတယ်ဆိုတော့အမြင်ပေါ့နော်အဲ့တော့ဒီတိုင်းသားပါတီတွေအဲ့လိုမျိုးထောင်တဲ့ပစားအတိုက်ခံအင်အားကြီးပါတီတစ်ခုရှိဖို့လိုတယ်ဆိုတော့တို့ရဲ့အမြင်ရှိပါတယ်ဒီပေါ်မှာကောတော်တူးကြဗာများတုံ့ပြန်ဆွေးနွေးလို့ပါလေ
ဟုတ်ကဲ့အဲ့ဒါတော့ဒါပိုလိုစီရမှာပါလေဒါတော့ဒီပါတီကြီးရဲ့နည်းနည်းတော့ဒါပြီမဒါဒီသူဒေတာဒီမှာဒါကျွန်တော်ဒီပါတီကြီးတွေအနေနဲ့ဒါအဓိကလှုပ်ရှားတင်တာပေါ့အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒါတန်းဒေတာကြီးတွေပေါ့အဲ့တော့လွတ်တော်ဆိုနေတာမြူတာလွတ်တော်ပြည်သူလွတ်တော်တွေမှာဒါအင်တာရေးကြည့်တဲ့ပြည်ထောင်စုပြည်အလုံးအတွက်အင်တာရေးကြည့်တဲ့လွတ်တော်တွေဖြစ်တာပေါ့အဲ့ဒါမှဒီပါတီကြီးတွေဟာဒါအများစုနေရာယူထားတင်တာပေါ့အဲ့ဒါမှဥပဒေပြုတာပြင်တာလေအဲ့မှာဒါအဓိကတာဝန်ရှိတာပေါ့အဲ့တော့ပြည်ထောင်စုပြည်အလုံးရဲ့အံကြမ္မာဖန်တီးတာလည်းအဲ့ဒီလွတ်တော်တွေဖြစ်တယ်အဲကြောင့်လည်းအဲ့ဒီမှာတော့ပါတီကြီးတွေအနေနဲ့ဒါအဓိကအခန့်ကဏ္ဍမှာလှုပ်ရှားတင်တယ်လို့မြင်တယ်အဲ့ဒီမှာဒီအသက်ခံစွာပါတီစားလဲအဲ့မှာပဲပေါ်လာမှာဖြစ်ပါလေအဲ့တော့ကျွန်တော်ဒီနိုင်ချီပြောမယ်ဆိုရှင်ကပြည်နေတွေကတော့ဒါပြည်ထောင်စုရဲ့အကန့်ခက်တွေဖြစ်တယ်လေအဖွဲ့ဝင်ပြည်ထောင်စုအဖွဲ့ဝင်ပြည်နေတွေဖြစ်တယ်အဲ့ဒီပြည်နေတွေမှာတော့ဒါပြည်နေပါတီတွေကအဓိကအခန့်ကဏ္ဍလှုပ်ရှားပြီးတော့မှပြည်နေသားတွေရဲ့ဒီဘောဒါဆန္ဒကိုဒီကေချင်းဟတ်ရတဲ့ဒီဥချုပ်ရေးပိုင်းဆိုင်ရာဥပဒေပြုပိုင်းဆိုင်ရာကိုဒီပြည်နယ်ကဖွဲ့စည်းတဲ့ပါတီတွေကအဓိကတာဝန်ယူသားပြီးတော့မှဒီပါတီကြီးတွေနဲ့နားလည်မှုယူကြမယ်အဲ့တော့မဟာမိတ်ဖွဲ့တွေနဲ့ဖွဲ့မယ်ဒါအသက်ခံပိုင်းဆိုင်ရာအနေနဲ့ရတော့ဒါအဲ့တော့ဒါကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ကုနာကျွန်တော်ဒီလိုပြောတာပြည်ထောင်စုကိုဥပေက္ခပြုမှုပါဘူးအဲ့ဒါကုဒီမှာကိုဖန်တီးခွန်ကိုပိုင်ဥချုပ်ရေးကိုပိုင်ပြဋ္ဌာန်းခွန်ကိုပုံပုံသားဒီပုံပေါ်စီနေတဲ့ဘောပါ
ဟုတ်ကဲ့
ဒါကျွန်တော်ပြောတာပါ
ဟုတ်ကဲ့ပါခင်ဗျာ
ဒါတော့ကျွန်တော်အခုကစတော့မလုပ်ဘူး solution တော်လည်းတော့
ဟုတ်ကဲ့တော်တူကြလေလိုင်းပေါ်မှာခဏနေထားပြပါအောင်ကျွန်တော်နောက်တူးဖိတ်ခေါ်ခြင်းလို့ပါဒီကျွန်တော်တို့ဦးလာစိုးတော့ခေါ်လို့မရပါဘူးကျွန်တော် SNLD ကြားပြူပါတီကပြည်သူ့တော်ကိုယ်စားတူဖြစ်တဲ့ဦးရထွန်းလေလိုင်းပေါ်မှာရှိပါလေဦးရထွန်းကြားပါလားခင်ဗျာ
အဲကြားပါလေဒါပေမဲ့ကျွန်တော် SNLD ရမှ
ောက်ပါဘူးခင်ဗျာ SNLD ဟုတ်ကဲ့တီးခေါ်ပြီ SNLD ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မှားပါလေဟုတ်ကဲ့အဲ့တော့ကျွန်တော်ဒီမှာမေးချင်တာကခုနဆွေးနွေးနေကြတဲ့အထက်မှာတော့လက်ရှိဒီတိုင်းသားဒေသမှာရှိတဲ့တိုင်းသားပါတီတွေရဲ့ခန်းခံတာပါအဲ့တော့အခုကတကယ်အဓိကအင်အားကြီးပါတီဖြစ်တဲ့ကြန့်ခိုင်ရေးနဲ့ NLD ဆိုတာရှိပါတယ်နှစ်ပါတီစလုံးကတိုင်းသားဒေသတွေမှာရှင်ပြန်ကြမှာပါအဲ့တော့တိုင်းသားပါတီတွေရဲ့အနေထားရှင်းပြောမယ်ဆိုတော့ရှမ်းပြည်မြန်မာတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဦးဒီကြ ాయి ပါတီကတော့လည်းအနိုင်ထားတာရှိပါတယ်အဲ့တော့ဒါပေမဲ့ရွေးကောက်ပွဲကြလို့ရှိရင်ဒီပါတီကြီးနှစ်ခုနဲ့အဓိကရှင်ရမလို့ဘယ်သူနဲ့ရှင်ရမလို့ယူဆထားတယ်ဦးရထွန်းတို့ဘယ်လိုတွက်ပါလဲခင်ဗျ
အဲကျွန်တော်တို့ပြည်နယ်ရဲ့အနေအထားကတော့ဒီပါတီကြီးနှစ်ခုကျွန်တော်မြို့နယ်အနေအထားနဲ့တော်တော်များများကျွန်တော်သိရဲ့မြို့နယ်တွေအနေအထားအရတော့ကျွန်တော်တိုင်းရင်းသားပါတီကအခြေအနေကောင်းတယ်ပေါ့သို့တော့အခုကျွန်တော်တို့ကရခိုင်နဲ့မတူတာကကြားကြားပြူနဲ့ကြားကောင်းနှစ်ပါတီကမပေါင်းနိုင်ပဲရုပ်ောက်ပွဲမတိုင်ခင်မှာမပေါင်းနိုင်သေးတဲ့အနေအထားကနည်းနည်းလေးသွေးစရာဖြစ်နေတယ်အဲ့တော့ကျွန်တော်တို့နှစ်ပါတီကမပေါင်းနိုင်ရင်တောင်မှဒီမဲဆန္ဒနယ်တွေမှာဝင်ပြိုင်တဲ့မဲဆန္ဒနယ်တွေမှာထိတ်တိတ်မတိုးနိုင်အောင်ဖွဲ့ဝေပြီးတော့ပြိုင်နိုင်တယ်ဆိုလို့ရှိရင်တော့ဒေတာဘောက်ဒီတိုင်းသားပါတီတွေကနေရာအများစုအနိုင်ရရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ခုနကကျွန်တော်ပြောသွားတဲ့အထက်မှာဒီ
တလောဆိုလို့ရှိရင်ရှမ်းပြည်နယ်တို့မွန်ပြည်နယ်တို့တိခါမှာဟိုကကချင်ပြည်နယ်တို့မွန်ပြည်နယ်တို့ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကိုယ်တိုင်ဆင်းသွားပြီးတော့စီးဝင်းဆင်းခဲ့တာမျိုးတွေရှိပါတယ်ခင်ဗျာဒေါန်ဆန်းစုကြည်ရဲ့ပြာယုတ်ကလည်းအရန်ကောင်းတော့တော်များများဒေသခံတွေထွက်လာပြီးတော့တောင်းဖြတ်ကြိုးစားကြတာရှိပါတယ်အကဲရများရှမ်းပြည်နယ်မှာ NLD နဲ့နင်လာငါလာရှင်ပြရမယ့်အနေအထားမျိုးရှိပါလားဒေါန်ဆန်းစုကြည်ကိုယ်တိုင်ဆင်းလာမယ်ဆိုရင
်မျိုးတွေပေါ်မှာတော့မျိုးကြီးတွေပေါ်မှာတော့ဒေါန်ဆန်းစုကြည်တို့ရဲ့ NLD ပါတီရဲ့အနေအထားကအောင်တယ်လို့ထင်ပါတယ်ဥပမာတောင်ကြီးမျိုးလိုလားရှိုးတို့လိုမျိုးကြီးတွေပေါ်မှာပေါ့လေဒါပေမဲ့ဒီဒေတာက NLD ပါတီတွေမှာကတိုင်းသားတွေဝင်ရောက်ပြီးတော့ဒီပါတီဝင်ပြီးစီယုံတာပါတီဝင်ကြတာတွေအဲ့မများဘူးလို့ထင်တယ်အဲ့လိုဖြစ်တဲ့အခါကျတော့သူကဒါရောက်ပြီးတော့မဲဆွယ်စီယုံဒီစကားပြောတာမရှိဘူးဆိုလို့ရှိရင်တော့ဒီကျိလက်ကဒီလူလူတွေကိုတော့ဒီ online လေးနဲ့လည်းမခင်ဘူ
းဟုတ်ကဲ့ခင်ဗျကျွန်တော်လေလိုင်းပေါ်မှာ RNTP ကဦးလှစောလဲလေလိုင်းပေါ်ရောက်နေပါပြီဦးလှစောကြားပါလားခင်ဗျဟု
တ်ကဲ့ကြားပါပြီ
ဦးလှစောရေခုနကျွန်တော်တို့ဖုန်းခေါ်နေတောက်လျှောက်ပါပဲအခုကဒီတိုင်းသားပါတီတွေရဲ့အခမ်းအနားပေါ့ဒီခုနတိုင်းသားပါတီတွေနဲ့အားကြီးတဲ့ပါတီနှစ်ရက်နဲ့တကယ်တိုင်းသားပါတီကရှင်ဆန်ရမှာပါအဓိကတော့ဒီချက်ငှက်ရေးပါတီနဲ့နောက် NLD လိုပါတီမျိုးနဲ့အဲ့တော့တိုင်းသားပါတီတွေရဲ့အနေထားဒီလိုမျိုးမှာဒေါ်ဆန်းစုကြည်နဲ့ခီးစစ်တွေထွက်လာတဲ့အနေအထားဒီပုံမှာစိုးရင်ချက်တွေများရှိပါလားဦးလှဆောအမြင်သိကြပါလေ
ကျွန်တော်ကတော့အချင်းတူတွေရတော့ကျွန်တော်တို့ကတော့လေကျွန်တော်တို့တိုင်းနာပါတီတွေကလေကျွန်တော်တို့အာဏာရနေတဲ့ဟိုစစ်တပ်နောက်ခံထားတဲ့ USDP ရဲ့နောက်လိုက်လည်းမဟုတ်ဘူးကျွန်တော်တို့ဒီကျွန်တော်တို့ NLD ရဲ့ကျွန်တော်နောက်လိုက်လည်းမဟုတ်ဘူးကျွန်တော်တို့ကကျွန်တော်တိုင်းရင်းသားတွေရဲ့ဆုံးရှုံးနေတဲ့အခွင့်အရေးတွေကျွန်တော်တို့ရတဲ့ရခဲ့တဲ့ခွင့်ရည်တွေအတွက်ကျွန်တော်တို့ကိုရှိတဲ့ပုံကိုရပ်တည်နေတဲ့တိုင်းရင်းသားပါတီတွေကနော်အဲ့တော့ကျွန်တော်တို့ free and fair election ဖြစ်စေချင်တယ်နောက်တစ်ခုကကျွန်တော်တို့ယုံကြည်ထားတာကတော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာကျွန်တော်ရခိုင်နေချင်းနေမော်နေရဲ့ဆုံးချိုးတဲ့ခွင့်ရည်ကိုတကယ်တမ်းပေါ်ဆောင်ပေးနိုင်မယ်ဥဆောင်နိုင်မယ်ပါတီတွေဟာတိုင်းရင်းသားပါတီစစ်စစ်တွေပဲဖြစ်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဒီကျွန်တော်တို့ဒီကျွန်တော်တို့နဲ့ဒီ USDP ကြားထဲမှာကျွန်တော်နဲ့ဒီ NLD ရဲ့မှာကျွန်တော်တို့ဒီကိုဟာမှုလေးတော့နည်းနည်းရှိမှာပေါ့လीအဲ့ဒါပဲကျွန်တော်ပြောချင်တယ်နောက်တစ်ခုကကျွန်တော်တို့ဒီသားတွေတိုင်းသားဒီသားတွေရဲ့တူတက်မှုဖွံ့ဖြိုးမှုကျွန်တော်ရပ်ရခဲ့တဲ့ခွင့်ရတဲ့တကယ်တမ်းဥဆောင်ပေးနိုင်မှာကကျွန်တော်တိုင်းသားပြည်သူတွေကိုကိုးစားပြုတဲ့တိုင်းသားပါတီစစ်စစ်တွေပဲလို့ကျွန်တော်တို့ခံယူထားပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်ခုနကမေးတဲ့မေးခွန်းတွေမှာလည်းပါပါတယ်မွန်ပြည်နယ်တို့ကချင်ပြည်နယ်တို့ဒေါန်ဆန်းစုကြည်ကိုရန်ခီးဆင်းပြီးတော့ဒီ NLD အတွက်စီးရုံနာမျိုးတွေရှိပါတယ်ခင်ဗျအဲ့တော့ရခိုင်ပြည်နယ်မှာကောဒီဦးလှဆော RNDP နေနဲ့အတိတ်ကရှင်ပြန်ရမယ့်နိုင်ငံရေးပါတီကြီးဆိုဘယ်ဟာကိုသွားမြင်ပါလဲ
ကျွန်တော်တို့ရခိုင်မှာကနှစ်ပိုင်းရှိတယ်ဗျာနော်ကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းပေါ့လေမြောက်ပိုင်းမှာတော့ပုံမှန်လင်းပြောရင်တော့ NLD ကတော့ဟိုဘလုတ်ကောင်းလေလူလူထောက်ကောင်းမအမတန်အားနေပါလေနော်တောင်ပိုင်းမှာကြတော့နည်းနည်းလေးသူတို့ဟိုအစင်လားအဖြစ်နည်းနည်းရှိတာပေါ့လေအဲ့တော့ကျွန်တော်အနေနဲ့တကယ်တမ်းကျွန်တော်ပြန်ရမှာကတော့ဒီ USDP ပဲခင်ဗျာကျွန်တော်အဲ့ယူပါပဲ
ဟုတ်ကဲ့ခင်ဗျာအဲ့တော့နောက်တစ်ခုကျွန်တော်မေးချင်ပါလေခုနနိုင်ငံတကာနိုင်ငံလုံးခြုံတဲ့ပါတီကြီးနှစ်ရက်ထဲမှာ NLD နဲ့ဒီကြက်ခိုင်ပါတီထဲမှာဆိုလို့ရှိရင်တော့ NLD ကတော့တခြားလုံးဒီမိုကရေစီရေးပြုရင်ပြောင်းလဲဖို့တောက်လျှောက်တောင်းဆိုတယ်ခုတိတ်လည်းလှုပ်ရှားနေတာရှိပါတယ်တော့ကြက်ခိုင်ပါတီကတော့အများစုကတော့ဒီစစ်တပ်ထွက်တဲ့နိုင်ငံသမားတွေများပါတယ်အဲ့တော့ဒီအနေအထားပေါ်မှာဒီပေါ်ရက်တီချက်မှာတော့တိုင်းသားပါတီရဲ့အနေအထားဘယ်လိုရှိရကြားပဲနေမလားတစ်ဖက်ဘက်ကရက်မလားဘယ်လိုစဉ်းစားနေကြလဲ
ကျွန်တော်တို့ကတော့ခုနကပြောသလိုကျွန်တော်တို့ကတော့ဘသူနောက်လိုက်မှာကျွန်တော်တို့မဟုတ်ဘူးကျွန်တော်တို့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးပေါ်လေရှမ်းပြည်နယ်ဖွံ့ဖြိုးရေးပေါ်လေရှမ်းပြည်သူတွေနဲ့ရှမ်းဥဆောင်တဲ့ပါတီတွေပဲလုံနိုင်လို့ယူဆတယ်အဲ့တော့ဒီမိုကရက်တစ်အလက်ရှင်မှာတော့ကြိုက်တယ်လို့ပြန်ရပေါ့ဗျာနော်နောက်တစ်ခုကကျွန်တော်တို့တိုင်းရင်းသားပါတီတွေအပေါ်မှာအဲ့ USDP တို့ NLD တို့နဲ့လေတိကျခိုင်မာတဲ့မဟာမိတ်ဆိုင်ရာသဘောထားတွေသူတို့စီကထုတ်ပြတာတခုမှမရှိဘူးခင်ဗျအဲ့တော့ကျွန်တော်တို့ကတော့ဟိုစစ်မှန်တဲ့ Federal နိုင်ငံကြီးကိုကျွန်တော်တိဆောက်ရှင်တယ်နော်အဲ့ပေါ့အဲ့ဒီမူကိုပဲကျွန်တော်ဆွဆဲမဲ့ခြံဆွဲထားတယ်အဲ့တော့အဲ့ဒီမူနဲ့ပတ်သက်ပြီးတော့လေအဲ့ဒီပါတီကြီးတွေကဟိုပွင့်လင်းမြင်သာတဲ့တွင်တိတိကျကျသဘောထားကိုဘာမှထုတ်ပြန်ထားတာတော့ကျွန်တော်မရှိဘူ
းဟုတ်ကဲ့
နောက်တစ်ခုကအဲ့ဒီပါတီနဲ့ကျွန်တော်ကြားထဲမှာ alliance လည်းမရှိဘူးခင်ဗျ
ဟုတ်ကဲ့ခုနကကျွန်တော်ဒေါက်တာတူးချောက်ကိုလည်းမေးခဲ့ပါပြီခုနကတခုရှိတာကမြို့သားပြည်သူဖွဲ့ချုပ်ဟာပြည်တော်စုပါတီဖြစ်ပါတယ်ဆိုပြီးတော့ဒေါန်ဆတ်စုကြည်ကတော်တော်တော့ပြောပါတယ်ပြည်တော်စုသားတိုင်းသားတွေနဲ့ဖွဲ့စည်းထားတယ်ဆိုပြီးတော့သူတို့ပါတီဟာပြည်တော်စုပါတီပါလို့ပြောတာရှိပါတယ်ခင်ဗျကျန်းခိုင်ပါတီဆိုလို့ရှိရင်လေဖော်ရယ်ပြည်တော်စုတိဆောက်မယ်ဆိုရယ်မူတို့မှရှိပါတယ်ခင်ဗျအဲ့တော့ဒီပေါ်မှာဒီပါတီကြီးတွေရဲ့မူတွေပေါ်မှာတော့ဦးဦးလာဆိုပါပြောခြင်းပါလေ
အာသူကတော့ပြောခွင့်ရှိပါတယ်ဒါလက်တွေ့မှာပေါ့လေကျွန်တော်တို့
ရခိုင်ပြည်သူတွေရဲ့တမိုင်းမှာလူဲမှုတွေပေါ့ညာရခိုင်ပြည်သူတွေလူဲချက်တွေကိုအဲ့ဒီပါတီကြီးတွေတကယ်နားလည်သလားနော်အဲ့ဒါအဓိကမေးခွန်းပဲအဲ့တော့ပြည်သူတွေကိုရခိုင်ပြည်သူတွေရဲ့တကယ်တမိုင်းရလူဲမှုတကယ်တမိုင်းရကျွန်တော်နင်းနာဆုံးရှုံးမှုတွေကိုအဲ့ဒီလူတွေအသိမှလည်းမပြည့်ဘူးနားလည်းမလည်ဘူးဆိုပြီးတော့မလဲကာလတစ်ခုမှာပြည်ထောင်စုပါတီရခိုင်ပြည်ကိုကိုစားပြုတယ်ဆိုတာမျိုးကတော့ပြောရင်လည်းပြောခွင့်ရှိတာပေါ့လေဒါကတမိုင်းရတက်တက်ကြတော့ပါလိမ့်မယ်ကျွန်တော်ကဒါပတိုက်ခတ်ချင်ပါဘူ
းဟုတ်ကဲ့ခင်ဗျာဒေါက်တာတူကြော်ဦးလောက်စောဦးရထုံးကလီလိုက်မှာခဏနေပေးပါအောင်ကျွန်တော်ဒေါက်တာရံမျိုးသိန်းကိုအမြင်မေးချင်ပါတယ်ဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာဟယ်လိုကိုရံမျိုးသိန်းကြားပါလားဟယ်လိုကိုရံမျိုးသိန်းကြားပါလားကိုရံမျိုးသိန်းဖုန်းကကျွန်တော်တို့ကောင်းကောင်းဘာမှမကြားပါဘူးခင်ဗျာကျွန်တော်ဒေါက်တာတူကြော်လီလိုက်မှာပြန်တင်ချင်ပါတယ်ဟယ်လိုကိုရံမျိုးသိန်းကြားပါလား
အ
ာကြားပါရပါဟုတ်ကဲ့ကုရံမျိုးသိခုနကတော့တူးကြတို့ခုနဦးလာစောတို့ဦးရထွန်းတို့ပြောတာကြားမိမှာပါကျွန်တော်မေးချင်တာကလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခန့်ခန္ဓာနဲ့ပတ်သက်လို့ဒေါက်တာရံမျိုးသိဘယ်လိုများသုံးသပ်မိပါလဲအဲ
ကျွန်တော်ရဲ့မြင်ကားတော့ကြလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေဟာအပြည်နယ်မင်းဆန္ဒနယ်တွေမှာအပုံမူပြီးအလားအလာကောင်းမယ်လို့ကျွန်တော်ကမြင်တယ်နောက်ဖြစ်နိုင်လို့ရှိရင်ပြည်နယ်တွေမှာအတိုင်းမပါတီကြားမှာယုံကြည်မှုနဲ့နားလည်မှုတိစောက်ပြီးတော့အဲခွဲဝေပြီးတော့ရှင်းပြနိုင်မယ်ဆိုလို့ရှိရင်ပြည်နယ်မင်းဆန္ဒနဲ့အများစုမှာတိုင်းမပါတီကြီးအနိုင်ရဖို့အလားအလာများတယ်လို့ကျွန်တော်ကမြင်ပါတယ်ရ
ဟုတ်ကဲ့ဒီနေရာမှာကျွန်တော်မေးချင်တာကဒီကြက်ခိုင်ပါတီကတော့ပြီးခဲ့ရွေးကောက်ပွဲမှာတော့တနိုင်ငံလုံးမှာပြိုင်ပါလေအခုကမြို့သားဒီမိုကရေစီဖွဲ့ချုပ်ကလည်းတနိုင်ငံလုံးမှာပြိုင်လာမယ့်အနေအထားမျိုးဖြစ်ပါလာပါတယ်အဲ့တော့တိုင်းမပါတီတွေအနေနဲ့ဒီပါတီကြီးတွေနဲ့ထိတ်တိုက်ဖြစ်မယ့်အနေအထားမျိုးမှာဒေါက်တာရင်မျိုးသိဘယ်လိုသုံးသပ်မိပါလဲ
အဲကျွန်တော်ရဲ့ယူဆတော့ပေါ့လေ NLD ပါတီအနေနဲ့အတိုင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်တဲ့ပုံစံတက်ပေါ့လေတိုင်းသားပါတီတွေနဲ့မာမိတ်ဖွဲ့ပြီးတော့ဟိုမဲဆန္ဒနဲ့ခွဲဝေပြီးတော့ NLD ပါတီနိုင်မှုအလားအလာများတယ်ပေါ့လေဒီကတော့ကျန်းမာရေးပါတီအားကောင်းတဲ့နေရာတွေမှာ NLD ပါတီကဝင်ပြိုင်ပြီးတော့အချမ်းမင်းဆန္ဒနယ်ဒီမှာတိုင်းသားပါတီတွေကဝင်ပြိုင်တဲ့ပုံစံမျိုးနောက် NLD ပါတီနိုင်ရဖို့ကတိုင်းသားပါတီတွေကဝိုင်းတက်မှုတဲ့ပုံစံမျိုးတိုင်းသားပါတီတွေနိုင်ရဖို့ကြောင့် NLD ကလည်းပြန်ပြီးတက်မှုတဲ့ပုံစံမျိုးနဲ့ပြည်내ဒီမှာဟိုလက်ချင်းချိတ်ပြီးတော့ပေါ့လေဟိုကြော်ဖြတ်နိုင်မယ်ဆိုရင်ကျွန်တော်အများအားဖြင့်တော့ဟိုတိုင်းသားပါတီတွေအတွက်ကောအဲ NLD ပါတီအတွက်ကိုနိုင်ကိုနိုင်လေထားဖြစ်မယ်လို့ကျွန်တော်ကမြင်ပါတယ်
ဗျဟုတ်ကဲ့ခင်ဗျာကျွန်တော်ဒီလိုင်းပေါ်တော့ရှင်တူဖိတ်ခေါ်ခြင်းပါလေကိုနေလင်းဦးကြားပါလားခင်ဗျာတူတူတုတ်လုံးနဲ့ဆွနေလို့ရပါတယ
်ဟုတ်ကဲ့ကြားပါတယ်ဗျာကျွန်တော်တကယ်အမြင်ကတော့နည်းနည်းလေး क्वे ရပေါ့နော်ဒေါက်တာတူးကြပြောတာလေးတွေကိုလည်းတော်တော်ကြီးလေးစားပါတယ်ပေါ့နော် NLD ကလည်းလှုပ်ရှားတယ်ပေါ့သို့တော့ကျွန်တော်ကတော့ပွင့်လင်းပြောရရင်ဗျာသမ္မတကိုဓာတ်ရိုက်စနစ်ရွေးမယ်အဲ့လိုဓာတ်ရိုက်စနစ်ရွေးမယ်ဆိုရင်ဥမာတခုဒေါက်တာတူးကျော်လည်းတူးကြတယ်ကျွန်တော်တို့နိုင်ငံတော်ရဲ့သမ္မတဖြစ်လာနိုင်တဲ့ဥက္ကဋ္ဌဦးလည်းဖြစ်နိုင်တဲ့ရခိုင်ကလူလည်းဖြစ်နိုင်တယ်မွန်ကလူလည်းဖြစ်နိုင်တယ်အဲ့လိုဓာတ်ရိုက်ရွေးမယ်ပြည်ရေးတွေဆိုရအတွက်ကိုတတ်တလွတ်တော်အမတ်တွေဖွဲ့ပြီးတော့နိုင်တဲ့လူအမတ်တွေကဟာလာအုပ်ချုပ်ရေးလုပ်မယ်ဒါဟာ USA system မှာပဲဗျာဆိုလိုတဲ့သဘောကကျွန်တော်တို့က USA နဲ့ဟို English system နဲ့နည်းနည်းဟိုပါတော့ပုံပေါင်းထားတဲ့ခါကျတော့ရှုပ်နေတယ်ကျုံနေတဲ့အခါကျတော့ဆင်းပြောလို့ရှိရင်ပြည်တော်စုဖက်ဒရယ်စင်တရစ်ကိုသွားမယ်ဆိုရင်တော့အဲ့လိုပုံစံဟာဒီပြဿနာတွေအကုန်ရှင်းပြသဖြစ်မယ်လို့ပဲကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကိုနေလင်းကိုနေလင်းကျေးဇူးတင်ပါတယ်ခင်ဗျကိုနေလင်းပြောသွားတဲ့အထက်မှာသမဏနေရာတည်းယူရဲဆိုဗမာဖွဲ့စည်းပုံမှာတော့သမဏနေရာတည်းယူတဲ့အနေအထားမျိုးတော့မရှိပါဘူးဒါပေမဲ့ဒီနေရာမှာမေးခွန်းတော့ရှိပါတယ်ဒီတိုင်းသားဒေသကိုအခြေခံတဲ့တိုင်းသားပါတီတွေဟာခုနကပြောသလိုသမဏနေရာမှာမနေနိုင်ဘူးလားဥပမာခုနကတော့တူးကြလို့ရှိပါတယ်ဥက္ကဋ္ဌလို့ရှိပါတယ်ရခိုင်ရဆိုလည်းရှိပါတယ်ဒေါက်တာတူးကြဒါနဲ့ပတ်သက်လို့ကျွန်တော်မေးခွန်းရှိပါတယ်ဒေါက်တာတူးကြရှိပါလားခင်ဗျာကြားပါလား
ဟုတ်ကဲ့ကြား
ဟုတ်ကဲ့ဒေါက်တာတူးကြခုနကပြောသလိုဒေါက်တာတူးကြတို့ဒီတိုင်းသားပါတီအနေနဲ့တိုင်းသားဒေသကိုပဲဦးစားပေးဆောင်ရမယ်ဆိုရင်ခုနလိုမျိုးတမရတနိုင်ငံလုံးပြည်အောင်စုတမရဖြစ်ဆိုရဲဖြစ်ခွင့်ဆိုရဲအနေထားမှုပေါ်မှာကောအားမလျော့သွားနိုင်ဘူးလား
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒါတိုင်းသားဒေသမှာနေထိုင်တဲ့ဒီဒေသခံပြည်သူတွေဟာမိမိဒေသဖွံ့ဖြိုးတိုးတက်ရေးဒါပြည်တော်စုအဖွဲ့ဝင်ဖြစ်တဲ့မိမိပြည်နယ်ဖွံ့ဖြိုးသူတွေရဲ့ကိုပေါ်ရမအတိကအာယုံစုစိုက်တင်တယ်လို့ကျွန်တော်မြင်ပါတယ်။အဲတော့ကျွန်တော်တို့သွားနေတာလေကိုပိုင်ဥချုပ်ရဲ့ကိုပဲပြတန်းကွန်ကိုကြည်မာကိုဖန်ပြီးကွန်ကိုသွားနေတဲ့ခင်ဗျာ။ဒါညီချင်းရရှိဖို့အတွက်တောချက်လည်းဖြစ်တယ်။အဲကြောင့်မလို့ဒါရပင်တုံကတိကုတ်ပဲဆိုဆိုဘုဇောအောင်ဆန်းကတိကုတ်ပဲဆိုဆိုကိုဒေသကိုဥချုပ်ရဲ့ဆိုတဲ့ဟာရှိရှိတာ။ဒါကိုပုံဖော်နိုင်မ ก็จะรู้ว่าอันนั้นก็จะเจอจะรู้ยังเช่นอันนี้เนี่ยชั่วโมงหนึ่งก็เป็นเจ้าจีน่าที่ชาวบาลเลสโลชินนี่มีเดต้ากูอายุปุ่นสุดใจปรมานี่มีเดต้าพุ่งชุดเดียวนู่นบิลลูชินพิทังสุดเลยปาร์ดีรับผิดเออเดต้าแต่เดต้าปีนี้ได้ปีนี้ได้แต่เดต้าจีได้ก็จะรู้ลุกไม่สูงพิทังสุดยี่อะไรแต่พุ่งชุดเดียวต่อมาเลยอาลูบุฟูก็ไปอายุปีอุรมาบุฟูมาเวนี่อายุจินเดสิกันเลสโลชินที่ปีนี้เดมาอันนี้ต่อมา
ตอนนี้เราเดียวเนี่ยเราแต่กูเดี๋ยวเราพูดชุดเดียวที่ทั้งสู้ยังอาศัยเป็นทุกชุดเดียวที่มีเนื้อทุกชุดเดียวอยู่แต่ปุ๋ยอายุสั้นเลยโอเคแต่ถ้าจะรู้ยังเดี๋ยวมันสูงสินะที่ทั้งสู้จะทำในปุ๋ยไหมวิลูชินนะที่ดูรูทูปีนี้ได้ดีเอ็ดดีอายาจีนามูเล่ปุ๋ยชิลามะเอสลูชินคุณลุงชงวิจิโอมันสูงที่ทั้งสู้คุณลุงมาเตะจูชิอะโอเคแต่เมื่อไหร่โอเคจันทร์อุลาโซมีจีมาเลยคุณอุลาโซคุณอาพี่ตัวเรียเทม่า ที่แต่ละปาร์ตี้นั่งไอ้ปาร์ตี้จีริกาแต่ละปาร์ตี้เรื่องมหาไม่รู้สูตรอันนี้ท่าสีเด้คุณอาจจะน้องเจ้าหรือเว้ยจังไห้ปาร์ตี้สูตรเชียนเลยตัวอารมณ์มาไหนบูจูจานี่เลยอันนี้ปาร์ตี้สูตรเชียนเลยอารมณ์มาไหนบูจูจานี่เลยแต่ละอุลาโซบาลูมีมาเลยจันนอรัวลีจันนอรัวรอกูดูกูชมาเว้ยจันนอรัวมา ไอ้ประมาณวิปารีย์เนี่ยจันนโรเนี่ยมีอะไรกว่าไปเนาะในงานในการที่มาบิมูอันนั้นยาร์ไอ้ปาริสุเลจอทอนนักขันบอลีไอ้ใจขันปาริสุโลชินเลยไอ้ในงานในการทบบมูจันนโรว่ารอกูดูกูชมีดอกกูยงจีดาวตัวเรื่องยังบ่ได้ไอ้รอจันนโรว่ารอในงานยาร์เพียงที่อู้ดูพี่นั้นลิซามูดกูจันนโรลูจินเนี่ยไอ้รอจันนโรจันนโรว่ารอเดโมกุซิมียาจันนโรมายูจันนโรพี่นี้ลูยาบาร์เลยเนาะ ไอ้รู้จันโอรุว่าไอ้นี่น่าเลยมูที่สามมูมียาวุสุเรปังอ่ะรู้จันโอเทเน่เนาะบ่มาปีมาเป้อาณาญาเรปารีเวพีพีไอ้ใจแข็งปารีเวพีพีจันโอเทเน่มหาบ่มาวาระรู้มาเก่งวุลจันโอเทเน่ละเอ้าเว้ยโอเคเนาะไอ้รู้จันโอรุปมาแต่วุลาลิซามัวเอ็มแต่เนรเลยขมยาจันโอรุเล่เนาะจันโอเล่ปีดังยูเซซิกีปัวบัวเต้ เนาะประมาณนี้จันโอยี่มีปีอาจจะรู้จันโอรู้แต่ยังนารีเลยจันโอรู้เพ่ปองจุนจันโอยายสติปีอาจจะรู้อะไรประมาณปารีจีเรียนนาเลยก็เก่าเนี่ยจันโอน่าสนุกมีจังมาเลยเช่นเนี่ยเต็มยาลูบ่าที่แต่ละปารีจีเรียนนี่เนี่ยแต่ละยี่กูเวที่ก้าอุซาเบียบีรู้ลูกมาละเดี๋ยวเราเนี่ยใส่เนี่ยเดโมซีเยกิซาริกัวอาศัยตัวบุชิลาเป็นลูกยัดดีตัวมาเลยอู้ล่าสุดปารีมีอุจจันติจังมาเลย
จันโอรุอารุลิจันโอรุอารุจันโอรุคุณงาตัวลูกแต่ยินดีกูบังจากเองกูบอกเลยจันโอส่งยุ่งทาร์เรคุณยี่ดูจันโอต้องส่วนนี้วะเลยจันโอเว้ซึ่งมันเนี่ยปีทองสุจีปอดทองผู้ตัวเล็กจันโอแต่ละอาจันโอเบลังว่าไปอะไปอะปีเดือนสี่ช่วงนี้ช่วงนี้ป่าวเป็นบอลเลยไอ้ลูกแต่ยินดีจันโอเลยจันโอรู้ว่าคุณยังเชื่อได้ไหมจันโอเรียนเล่นเงี้ยดาวงาโรจันโอเป้าบ้องจงจันโอรู้ช่วยช่วยใจเนี่ยปีนี้เรียบร้อยเลยเป้าบ้องจงจันโอพี่เนี่ยขันเนี
လုပ်မယ်ဒါပေမဲ့ကျွန်တော်ပြည်တော်လူကြီးကိုလည်းကျွန်တော်ဘယ်တော့မှမမေ့ပါဘူး
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုဒိုင်းလီလိုက်အစီအစဉ်အချိန်လေးဆီသွားလို့ပါပါဝင်ဆွေးနွေးပေးကြတဲ့ဒေါက်တာတူးကြဦးလှစောဒေါက်တာရံမျိုးသိန်းဦးရဲ့ထွန်းကျွန်တဲ့တော်ရှင်တွေအားလုံးကိုကျွန်တော်ကျေးဇူးအထူးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပြီးပါ
ကိုတာညိုဦးစီစဉ်ပြီးမဆုမုံနဲ့အတူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ပါရှင်အခုကတော့ချက်နေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမသက်စုကပြောပြပေးပါအောင်ရှင်
တောင်တရုတ်ပင်လယ်ထဲမှာတရုတ်ကမြေဖို့ကျွန်းဖော်နေတဲ့ကိစ္စကနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးတော့အငင်းပွားစရာဖြစ်နေတဲ့မြေပေါ်မှာနောက်ထပ်ဆေးရည်ပြင်ဆင်မှုတွေလောက်ရမှတ်သမျှကိုအမေရိကန်ကကန့်ကွက်တယ်ဆိုပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှန်ကာတာကပြောကြားလိုက်ပါတယ်နိုင်ငံတကာမဟာဗျူဟာလေ့လာရေး WIWS ကစင်ကာပူမှာစီစဉ်ကျင်းပနေတဲ့ Shangri-La Dialogue ဆွေးနွေးပွဲမှာသူကအခုလိုပြောသွားတာပါတခါ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အပေါ်မှာယုံကြည်မှုအခိုင်အမာထားကြဖို့အတွက် FIFA ဥက္ကဋ္ဌရာဒူးထပ်ပြီးတော့ရွေးခံခဲ့ရတဲ့ Sepp Blatter ကဒီဘောလုံးပြိုင်ပွဲတွေကိုတိုက်တွန်းခဲ့ပါတယ်။ American အစိုးရရဲ့အခက်တိလိုက်စားမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့တော့သူ့နာမည်မပါသလိုသူ့အတွက်စိုးရိမ်မှုမရှိဘူးလို့ဒီကနေ့လုတ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. Sepp Blatter ကပြောကြားသွားခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုခြေညာပေးတဲ့အတွက်ကျေးဇူးတင်ပါတယ်မဆုမြတ်မွန်ရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။ Engineer ကတော့ Gadget Binder ဖြစ်ပါတယ်ရှင်။ကျမသင်ကြီးထိုက်ပါ။ VOA American အတမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။